Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American နဲ့2019ခုနှစ်အောက်တိုဘာလ25ရက်ဗုဒ္ဓနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းမီတာ24.25-32.50နဲ့လိုင်းလတ်190တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတ Donald Trump ကသူ့ဘော်အပြင်းထန်ဝေဖန်ခဲ့တဲ့ Republican ထက်တော်မှ2ယောက်ဟာနိုင်ဖို့အခွင့်အလမ်းမရှိလို့သာနောက်တစ်ချိန်ရွေးကောက်ပွဲမဝင်တာလို့ပြောလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ချူပတ်မှုတွေမှာတာဝန်ရှိတယ်လို့ American ကယုံကြည်ထားတဲ့မြန်မာစစ်တပ်ဘော်ပြစ်မှတ်ထားအရေးယူတက္ကသိုလ်မှုတွေချမှတ်မဲ့အကြောင်းနိုင်ငံခြားရေးဌာနကပြောလိုက်ပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့သူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မြေပုံမြို့နယ်ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကဝိုင်းဝန်းတားမြစ်ခဲ့ကြပါတယ
်ဝင်တဲ့အချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေပြီတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့သူတို့ကတော့ဒီကန့်မတွားဘူးပဲတားတာပါ
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်တခါရခိုင်မြောက်ပိုင်းဒေသရင်ညာဒုက္ခသည်အရေးနဲ့ပတ်သက်ဆက်ဆက်နေတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်သွားမှာဖြစ်သလို NCA အပြည့်အစုံစုံနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့လူလူကျမ်းမာရေးနဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အားကစားကဏ္ဍတွေကိုတင်ပြအောင်မှာပါအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတရဲ့ဆောင်ရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့ Republican Party ထက်လွတ်တော်အမတ်နှစ်ဦးနောက်တစ်ချိန်ပြန်ရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့အခွင့်အလမ်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတ Donald Trump ကပြောလိုက်ပါတယ်အရီဇိုနာပြည်နယ်ထက်လွတ်တော်အမတ် Jeff Flake နဲ့ Tennessee ပြည်နယ်ထက်လွတ်တော်အမတ် Bob Corker တို့နှစ်ဦးစလုံးဟာနိုင်ငံရေးအရာအထင်အားနေသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုလိုက်တာပါဝေဖန်သူထက်လွတ်တော်အမတ်နှစ်ယောက်မပါပဲထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican ကိုယ်စားလှယ်နဲ့မနေ့တုန်းကလွတ်တော်မှာတွေ့ဆုံမှုကတော့ကျေနပ်အားရစရာကောင်းကြောင်းလဲပြောဆိုသွားပါတယ်ထက်လွတ်တော်အမတ် Flake ကအရီဇိုနာပြည်နယ်မှာထောက်ခံမှု18ရာခိုင်နှုန်းသာရရှိထားကြောင်းလဲသမ္မတ Trump ကပြောဆိုခဲ့တာပါအမေရိကန်သမိုင်းမှာအကြီးမားဆုံးအခွန်လျှော့ချမဲ့သမ္မတရဲ့အစီအစဉ်နဲ့ပတ်သက်လို့ Republican Coastal တွေစူးစမ်းပန်းစားဆောင်ရနေတာတွေ့ရတယ်လို့ထောက်ခံမှုတွေအကြီးကျယ်ရရှိထားကြောင်းလဲသမ္မတကပြောပါတယ်တယ်လော်တိုမတ် Flake ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာနောက်ထပ်6နှစ်တန်းအတွက်ပြန်ရွေးခံမှာမဟုတ်ကြောင်းလွတ်တော်မှာမနေတော့ကပဲကြေညာခဲ့တယ်လို့သမ္မတ Trump ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါတယ်လော်တိုမတ် Corker နဲ့သမ္မတ Donald Trump တို့ကြားမနေတော့က Twitter လူမှုကွန်ရက်မှာအပြန်အလှန်ဝေဖန်ခဲ့ကြပြီးနိုင်ပိုင်းအကြံမှာပဲထက်လွတ်တော်မှ Flake ရဲ့ပြင်းထန်တဲ့ဝေဖန်မှုတွေထပ်ပေါ်လာတာလည်းဖြစ်ပါတယ်။နောက်တစ်ချိန်ထပ်မံရွေးမခံမှုဆုံးဖြတ်ထားတဲ့ထက်လွတ်တော်မှ Corker ကတော့သမ္မတ Trump ရဲ့အပြုတ်မှုတွေဟာတိုင်းပြည်သိခါထိခိုက်စေတယ်လို့ယူဆကြောင်းပြောဆိုထားတာပါ။သမ္မတ Trump ကတော့ထက်လွတ်တော်နိုင်ငံဆက်ဆံရေးကော်မတီဥက္ကဋ္ဌ Bob Corker အရေးချင်းမဖြစ်သူနောက်တစ်ချိန်ရွေးခံရင်လည်းနိုင်မှာမဟုတ်တဲ့သူတို့အဖြစ်မနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေထပ်မံဝေဖန်ထားပါတယ်။
အိန္ဒိယနဲ့မဟာဗျူဟာမြောက်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်သွားဖို့အမေရိကန်ပြည်ထောင်စုဘက်ကခိုင်မာကတိပြုလိုက်ပါတယ်။အိန္ဒိယနိုင်ငံမြို့တော်နယူးဒေးလီမှာဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အိန္ဒိယခေါင်းဆောင်တွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်တို့တွေ့ဆုံဆွေးနွေးမှုမှာလည်းခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားပြီးပြောဆိုခဲ့ကြပါတယ်။အာဖဂန်နဲ့ပါကစ္စတန်နိုင်ငံခီးစဉ်တွေပြီးအိန္ဒိယကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးမှုမှာတော့အကြမ်းဖက်ဝါဒတိုက်ဖျက်ရေးအာဖဂန်ဖွံ့ဖြိုးတိုးတက်ရေးကူညီမှုမှာအိန္ဒိယရဲ့အခမ်းကဏ္ဍတို့ကိုအလေးထားဆွေးနွေးခဲ့ပါတယ်။အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအိန္ဒိယနဲ့အတူတကွပူးပေါင်းဆောင်ရွက်မှာဖြစ်ပြီးအကြမ်းဖက်ဝါဒီတွေအတွက်ဘေးကင်းလုံခြုံရာနေရာမရှိစေရဘူးလို့လည်းဝန်ကြီးတေလာဆန်ကအိန္ဒိယနိုင်ငံခြားရေးဝန်ကြီးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းအမခံပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတောင်အာရှရေးရာမဟာဗျူဟာသစ်ကိုထုတ်ပြန်ပြီးနောက်နိုင်ငံခြားရေးဝန်ကြီးကဒေတာရင်းကိုခီးသွားတာဖြစ်ပါတယ်။အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်မှာတော့အာဖဂန်စစ်ပွဲရေးတည်ငြိမ်ဖို့မှာအိန္ဒိယကပိုပြီးနေရာယူပါဝင်ဖို့ပါကစ္စတန်ဘက်ကတော့နိုင်ငံတွင်းအခြေစိုက်တဲ့စစ်သွေးကြောအဖွဲ့တွေကိုပိုပြီးချေမှုန့်ဖို့တောင်းဆိုထားတာပါ။ပါကစ္စတန်ဘက်ကခွဲခြားခြင်းမရှိဘဲအကြမ်းဖက်အဖွဲ့အလုံးကိုတိုက်ဖြတ်မှသာအမေရိကန်ရဲ့တောင်အာရှရေးရာဗျူဟာသစ်ကအောင်မြင်နိုင်မယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုခဲ့ပါတယ်ရှင်
။ဒီခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားအရေးယူတက္ကသိုလ်တွေချမှတ်သွားဖို့ပြင်ဆင်နေပြီဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောဆိုလိုက်ပါတယ်။
We see that atrocities have been committed. Accountability is necessary to both end the violence, ensure that responsibility is taken.
ဒီဆက်ချင်းချုပ်တဲ့လူရဲတွေကျူးလွန်တာတွေ့ခဲ့ရပြီးအကြမ်းဖက်မှုတွေရပ်တန့်မှုကျူးလွန်သူတွေကိုသူတို့လူရဲတွေအတွက်အရေးယူဖို့နဲ့ရှေ့နာကမှာပြစ်ခတ်တွေမပေါ်ပေါက်အောင်ဟန်တားနိုင်မှုတာဝန်ခံမှုရှိရမှာဖြစ်တဲ့အကြောင်းအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကဝါရှင်တန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲအတွင်းမနေ့ကသတင်းနောက်တွေကိုပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုကအရေးယူတန်ခတ်မဲ့အစီအစဉ်တွေထဲမှာတော့မြန်မာစစ်ကောင်းဆောင်တွေပေါ်ပြည်ဝင်ခွင့်ဗီဇာကန့်သတ်တာလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်သူလူပုဂ္ဂိုလ်တွေကိုပြစ်မှတ်ထားအရေးယူတာတွေပါဝင်မှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံအောင်မြင်တိုးတက်မှုတွေကမြန်မာပြည်သူတွေအတွက်သာမကဒေသတွင်းနဲ့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားဖြစ်တယ်လို့ခံယူထားတာကြောင့်ဒီမိုကရေစီနည်းချက်တင်မြှောက်ထားတဲ့အယက်သားအစုအဝေးနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒီကံပြင်းတွေကချင်းတွေကြောင့်အမေရိကန်ပါဝင်နိုင်ငံတကာကအထူးသဖြင့်ဖိအားပေးခံရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးအတွက်ဆောင်ရွက်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးထင်ကျော်အစိုးရတို့နဲ့တိုင်ပင်ညှိနှိုင်းဆောင်ရွက်နေတာဖြစ်တဲ့အကြောင်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။မနေ့တုန်းကပဲအမေရိကန်ထက်လွှတ်တော်မှာကျင်းပခဲ့တဲ့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မူဝါဒတွေကိုဆက်စစ်တဲ့ကျမ်းနာပွဲအတွင်းမှာလည်းဥပဒေပြုအမှတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်မှုတိုက်တွန်းခဲ့ကြပါတယ
်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေပြန်လည်ဝင်ရောက်ခွင့်ပြုတဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးအတွက်အန္တရာယ်ကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ၁၇နိုင်ငံကလူတွေကိုတော့တင်းတင်းကြပ်ကြပ်စီစစ်ဖို့ပြဋ္ဌာန်းထားတာပါဒုက္ခသည်ဝင်ရောက်ခွင့်ကိုရပ်ပေါင်း120တားမြစ်တဲ့ကနဦးညွှန်ကြားချက်တက်တန်းကုံသွားပြီးတဲ့နောက်မနေ့အင်္ဂါနေ့မှာညွှန်ကြားချက်၁ကိုထုတ်ပြန်တာဖြစ်ပါတယ်ညွှန်ကြားချက်၁အရအမေရိကန်ကိုဝင်ရောက်မဲ့ဒုက္ခသည်တွေအနေနဲ့အရင်ကထက်ပိုပြီးကိုယ်ရေးအချက်လက်တွေပေးရမယ့်ကိစ္စလိုမျိုးတိုးမြင့်စီစစ်ခံရမယ့်အရေးနဲ့ရင်ဆိုင်ကြရမှာပါအန်ဒီကြီးတယ်လို့သတ်မှတ်ထားတဲ့နိုင်ငံ၁၇နိုင်ငံကလူတွေရဲ့ရှောက်ထားမှုကိုတော့ရပ်ပေါင်း90ပို့ပြီးတော့စီးစစ်သုံးသပ်မဲ့အပြင်သူတို့ကိုဝင်ရောက်ခွင့်ပြုရင်အမေရိကန်အထက်အကျိုးရှိမလားနောက်အမေရိကန်ပေါ်ချင်းချောက်မှုမဖြစ်စေဖို့စတာတွေကိုကိစ္စရတစ်ခုချင်းစီသုံးသပ်ပြီးမှဝင်ခွင့်ပြုမှာဖြစ်ပါတယ်ဒီနိုင်ငံ၁၇နိုင်ငံရဲ့အမည်ကိုတော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုဖို့ညှင်းပါတယ် Reuters နဲ့ AFP သတင်းအေဂျင်စီတွေကတော့ဒီနိုင်ငံ၁၇နိုင်ငံက Egypt, Iran, Iraq,လီဗျာ၊မာလီ၊မြောက်ကိုရီးယား၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်၊ဆီးရီးယားနဲ့ယီမန်နိုင်ငံတို့ဖြစ်ပြီးဒီနိုင်ငံသားတွေဟာအရင်ကတည်းကလုံခြုံရေးအရာပို့ပြီးတော့စစ်ဆေးခံနေရတာဖြစ်တယ်လို့ဖော်ပြနေကြပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ยะไซโดมิเตอร์57กิโลเฮิรตซ์5885สนิทตนุงนี่มาไซลันมิเตอร์190กิโลเฮิรตซ์1505รู้เนี่ยบาทุ่ลืนปีนี่บาเลยครับ
ฟิวอเมริกันแซมเมมเบอร์ไวซีซั่นเยปอดุนี่ญาเบตรินี่ကိုဆက်လက်ညင်ညာနေပါတယ်တေသမရာရှိချင်းပြင်ကိုကွန်မြူနစ်ပါတီရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တက်တန်း၅နှစ်ဆက်လက်တောင်းယူဖို့ဒီကနေ့ပဲတည်ဝင်ရွေးချယ်လိုက်ပါတယ်ကွန်မြူနစ်ပါတီဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ပေါ်လစ်ဘျူရိုကော်မတီဝင်တင်9ဦးနဲ့အတူအသက်64နှစ်အရွယ်သမရာရှိချင်းပြင်ကိုဗီဂျင်းမြို့တော်ကပြည်သူ့ခမ်းမမှာအတူရှင်တွဲတွေ့ခဲ့ကြရတာပါပေါ်လစ်ဘျူရိုပါတီဝင်အသစ်9ဦးထဲမှာတော့အားကြီးလိုက်စားမှုတိုက်ဖြတ်ရေးသမရာရဲ့ကျုပ်ပါမှုတွေမှာဥဆောင်ခဲ့သူတို့ဖြစ်တဲ့ဝမ်ချီရှန်တန်ကနေပါတီစီရင်ထင်းသိမ်းရေးကော်မရှင်တာဝန်တွေကိုလွှဲပြောင်းယူခဲ့တဲ့ကြောက်လက်ကြီးလည်းပါဝင်ပါတယ်။ပေါ်လစ်ဘျူရိုကော်မတီဝင်တွေထဲမှာတော့လူအောင်ဆိုလိုသမရရှိချင်းပြင်အသက်62နှစ်အရွယ်ဝန်ကြီးချုပ်လီကချင်းတူပဲပြန်ပါလာပါတယ်။ကျန်ကော်မတီဝင်တွေကလည်းအသက်60နှစ်အထက်အရွယ်တွေဖြစ်ကြတဲ့အတွက်သမရရှိချင်းပြင်ရဲ့ရာထူးတက်တန်ကုံဆုံးချိန်2022ခုနှစ်မှာပါတီထိပ်တန်းခေါင်းဆောင်တာဝန်တွေကိုလွှဲပြောင်းယူမယ့်အခြေအနေမရှိတော့တာကြောင့်သမရနဲ့အနေနဲ့ရာထူးတက်တန်ကုံဆုံးပြီးနောက်ပိုင်းထိဆက်လက်အာဏာရှိနေနိုင်တယ်လို့လည်းအကြေခတ်တွေခံမှန်းနေကြတာပါ။ငါးနှစ်တချင်ကျင်းပတဲ့ညီလာခံအတွင်းမနေ့တုန်းကကွန်မြူနစ်ပါတီအခြေခံဥပဒေမှာသမ္မတရဲ့အမည်ကိုထပ်သွင်းခဲ့ပြီးနောက်ပါတီခေါင်းဆောင်ဖြစ်တရားဝင်ဆက်လက်တောင်းပေးမယ်လို့လည်းကြိုတင်ခံမှန်းထားကြတာပါ။ကွန်မြူနစ်တရုတ်နိုင်ငံကိုထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးပြည်ရင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တင့်ရှောင်ဖိန်တို့နောက်ပိုင်းသမ္မတရှီချင်းပြင်ဟာကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတိယမြောက်ခေါင်းဆောင်တူလည်းဖြစ်ပါတယ်။
ကမ္ဘောဒီးယားအစိုးရမီဒီယာတွေမှာပြပစန့်ကျင်ရေးတွန်းမြှင့်အယုံဆိုင်ဖော်ပြနေချိန်မှာပဲအာဏာရှင်စနစ်ကိုဥတည်နေတဲ့အခြေအနေတွေကိုဟန်တားဖို့ကြိုးပမ်းနေတဲ့အနောက်အုပ်စုအင်အားကြီးနိုင်ငံတွေနဲ့အဖွဲ့အစည်းတွေကနောက်ဆုံးနှီးလန့်တွေကိုအသုံးချဖို့ပြင်ဆင်နေကြပါတယ်။ဖမ်းဆီးခံကမ္ဘောဒီးယားအတိုက်ခံကောင်းဆောင်ကင်ဆိုခါကိုချက်ချင်းပြန်လွှတ်မပေးရင်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းအမေရိကန်ထက်လွတ်တော်မှတက်ခရုစ်ကလည်းမနေ့ကပဲသတိပေးခဲ့တာပါ။မဲဆန္ဒရှင်တွေနောက်ဆုံးစီးရင်ပေးရမယ်။နိုဝင်ဘာ9ရက်နေ့မတိုင်ခင်ပြန်လွှတ်မပေးရင်ကွန်ဂရက်စ်လွှတ်တော်ကလုပ်ဖော်ကင်ဖက်တွေသမ္မတဒေါ်နယ်ထရန့်အစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကမ္ဘောဒီးယားအစိုးရတာဝန်ရှိသူတွေအမေရိကန်ကိုလာရောက်ခွင့်မပြုဖို့တားမြစ်နိုင်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။ကမ္ဘောဒီးယားအစိုးရကတော့ရွေးကောက်ပွဲမတိုင်မီမှာပဲအဓိကအတိုက်ခံဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုဖျက်သိမ်းမှုပြင်းစင်နေတာပါ။အမေရိကန်ပြည်ထောင်စုကတော့စက်တင်ဘာလမှကတည်းကကမ္ဘောဒီးယားနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူအတော်များများနဲ့မိသားစုဝင်တွေကိုပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။ကမ္ဘောဒီးယားအစိုးရအဖွဲ့ပြောခွင့်ရသူ Faye Sifhan ကတော့သမ္မတထရန့်အနေနဲ့အမေရိကန်ရဲ့ပြည်တွင်းရေးကိုသာဦးစားပေပေမဲ့နိုင်ငံခြားရေးရာသဘောထားကြောင့်အထက်လွှတ်တော်မှတက်ခရုစ်ရဲ့ကြေညာချက်ကစိုးရိမ်စရာမရှိကြောင်းတုံ့ပြန်ထားပါတယ်ရှင်
။ရှစ်တောင်ရှစ်နိုင်ငံများတင်အာဆီယံကာကွယ်ဝန်ကြီးတွေရဲ့အစည်းအဝေးကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာရောက်ရှိနေတဲ့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်တစ်စာအရှေ့ဖိလစ်ပိုင်နိုင်ငံရဲ့လူ့ခွင့်ရေးဆောင်ရွက်ချက်တွေပေါ်ချီချူးပြောဆိုသွားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရော်ရီမြို့မှာစစ်သွေးကြွတွေကိုအောင်ဝင်မြင့်ချေမုံရံမှာလူ့ခွင့်ရေးကိုထင်းထင်းထင်းထင်းဆောင်ရွက်နိုင်တဲ့ပေါ်ဝန်ကြီးမက်တစ်စာချီချူးစကားပြောသွားတာပါ။ချင်းနမှာပဲဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံကာကွယ်ဝန်ကြီးတွေရဲ့အစည်းအဝေးတွင်အိန္ဒိယမလေးရှားကာကွယ်ဝန်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးတော့ဒေသရင်းလုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့တာပါ။အိန္ဒိယကာကွယ်ဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်
။ဘန်ကောက်မြို့တော်ဒုစင်နန်းတော်ရဲ့နန်းဆောင်ခန်းမမှာဖုန်းတော်ကြီးတွေကိုအလှူတန်းပြူအခမ်းအနားနဲ့ကွယ်လွန်သူထိုင်းမြန်ဘူမိဘောအဒူရာဒက်ရှိ၅ရက်ကြာဇာပနအခမ်းအနားကိုဒီကနေ့စတင်ပါတယ်။ဘီယင်ကျင်းရဲ့ရုပ်အလောင်းကိုမိသကြိုမဲ့တီးထန့်ဆောက်လုပ်ထားတဲ့ရွှေရောင်အဆောက်အဦစီကိုမနေ့ပြန်ကြာသာပရင်းနေမနေ့မှာရွှေပြောင်းဖို့ပြင်ဆင်တဲ့အခမ်းအနားလေးဖြစ်ပါတယ်ရှင
်။ငရကသတင်းကိုအောင်လွင်ဦးနဲ့မတ်တင်ဂီတိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆက်မြင်လာဖြစ်တဲ့ burmese.voanews.com မကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုအရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတရက်ကိုအတည်ပြုချင်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့ကမွတ်စလင်ဒုက္ခသည်စခန်းတစ်ခုကိုတွားတဲ့အကူအညီပေးရေးအဖွဲ့ကိုဒေသခံတွေကမတွားဖို့ဒီကနေ့မှဝိုင်းဝန်းဟန်တားခဲ့ကြပါတယ်။အမေရိကန်နဲ့ဗြိတိန်နိုင်ငံတွေမှာအခြေစိုက်တဲ့ Relief International အကူအညီပေးရေးအဖွဲ့ကမြန်မာဝန်ထမ်း10ယောက်လောက်ကိုဒေသခံ80ကျော်ကစခန်းထဲမှာဝင်ဖို့ဟန်တားခဲ့ကြတာပါဒီအခြေအနေတွေနဲ့ပတ်သက်လို့မြေပုံမြို့နယ်အုတ်ချုပ်ရည်မှုဦးတင်ရွှေကိုမက်ခင်ဖြူတွေးကဆက်သွယ်မေးမြန်းထားပါတယ
်ဖြစ်သွားတဲ့အခြေအနေလေးနည်းနည်းလောက်ပြောပြပေးပါလားရှင
်ကူရီဘေးဖွဲ့တော်ဟိုပါပါခင် Rally International ဆိုတော့သူတို့ကဒီမှာရုံးဆိုင်တဲ့ဝန်ထမ်းတစ်ဖွဲ့ပါအဲသူကတော့ဒီကန့်မှာဆိုတော့ရေနဲ့တန်ရှင်းလို့အဲ့လိုမျိုးတွေအဓိကလုပ်တာပေါ့နော်သူတို့ကဟိုပရမဟိုအခုလာဖြစ်ပြီနေရာကကန့်နေဝင်ဖို့ဆိုတာဒီဘက်ကဟိုဝင်ပြစ်တာပေါ့နော်အခုမှစဝင်တာပေါ့ဝင်တဲ့အချိန်မှာဒီမြို့ကသူတို့ NGO ဖွဲ့ဝင်တွေကယုံကြည်မှုအားနည်းနေပြီတဲ့အတွက်ကြောင့်ဒါလက်မခံတာပေါ့သူတို့ကတော့ဒီကန့်မတော်ဘူးပဲတားတာပါအကျံဖက်တာမရှိပါဘူးခဲ့
ကန့်ဆိုတာက
ကျန်တာကြီးလုတ်ပြီမဲ့သူကဒီ NDP တခုရှိပါတယ
်ဟုတ်ကဲ့ဒီမြေပုံမြို့မှာရှိတဲ့ဒီဒုက္ခသည်တွေနေတဲ့ IDP camp ကိုဒီ Relief International အဖွဲ့ကဝင်ဖို့ကြိုးစားတဲ့အခါမှာအတားခံရတာပေါ့
ဟုတ်ကဲ့ပါအဓိကတော့သူတို့လုပ်မဲ့လုပ်တွေကိုစိုးရဘက်ကလုပ်ပြီးပေါ့လောတဲ့တော့သူတို့မဝင်သေးဘူးအဲ့လိုမျိုးလေးနေသူကတောင်းဆိုတာပေါ့
ဟိုဒီအဖွဲ့ကသူတို့ကအဲ့ဒီမှာအခြေစိုက်ပြီးတော့အရင်ကတော့အကူအညီတွေပေးနေတဲ့အဖွဲ့လားရှင
်အမှန်နဲ့ကအရင်ကတော့ဟုတ်ကဲ့သူရဲ့ကဏ္ဍလိုက်ပေါ့ရင်းနဲ့တန်ရှင်းအဓိကလုပ်တာပေါ့
ဟုတ်ကဲ့ဆိုတော့
အဲ့ကိစ္စတွေအဓိကအဲ့ဒါတွေတော့လုပ်ပေါ့အခုကကျမ်းမိုက်ကိစ္စဆိုလို့ကျွန်တော်ကျမ်းမိုက်လုပ်ပေါ့ပညာကိစ္စပညာရေးလုပ်ပေါ့တချို့ကိစ္စလည်းဒီအုပ်ချုပ်ရေးပိုင်းကလုပ်ပြီးပေါ့လက်တော်တော့သူတို့ယုံကြည်မှုရှိသေးတယ်မဝင်သေးဘူးအဲ့လိုတွေတော့မျိုးကတောင်းဆိုတဲ့အတွက်ကြောင့်သူတို့လောတဲ့မတော်ဘူးတားရတဲ့ဘောဖြစ်သွားတာပေါ့
ဆိုတော့သူတို့ကအရင်တော့အကူအညီတွေပေးလို့ရနေတယ်အခုတစ်ချိန်ကြာတော့မှပေးလို့မရတာမျိုးဖြစ်သွားတာလားဒီတစ်ချိန်မှာ
အဲလက်အကူအညီရပေးပါတယ်ခင်ဒီ WFP တို့ပေါ့လာတဲ့ဟာလေကျွန်တော်မျိုးကလက်ခံပါတယ်ပို့ပေးပါတယ်ဒီဥစ္စာကတော့သူလက်တလောသူတို့မဝင်ဘူးလေးပဲသူကမျိုးကအဲသူဒေသခံတွေလက်မခံတော့ယုံကြည်မှုနည်းနေသေးတယ်
ဒါဆိုရင်ဆိုလိုတာကဒီ WFP ကိုတခြားအဖွဲ့အစည်းတွေရပြီးတော့ဒီအဖွဲ့အုံမှာတီးတန့်တားမြစ်နာဒီအဖွဲ့နဲ့ပတ်သက်ပြီးတော့
ဘာကြောင့်အဖွဲ့ရကျွန်내အဖွဲ့ရလည်းပဲကျွန်တော်တို့ကလက်တော်တော်တောင်းခံပြီးတော့အုပ်ချုပ်ရေးပိုင်းကျွန်တော်အဖွဲ့အစိုးရအဖွဲ့တောင်းခံပြီးလုပ်ပေးနေရသေးတယ် သူတို့တော့လက်တလောတော်ဝင်ဖို့အတွက်ကိုဒေသခံတွေကယုံကြည်မှုရှိသေးတော့နည်းငင်းဆန်နေတာပေါ့အဲ့တဘောပါပဲလုပ်ငန်းတွေကိုငင်းဆန်တော့မှုသူတို့ရင်တော့ဒီ NGO တွေထွက်သွားဖို့ဆန္ဒပြရရှိရင်လေဒေသကအဲ့လိုမျိုးလေးပေါ့နော်အဲ့အဲ့လေးတွေကိုပဲဆက်ပြီးတော့ထားနေတဲ့သဘောလေးတွေကိုပဲယူဆတာ
အဓိကတားတဲ့သူတွေကရောအဖွဲ့အစည်းတွေကတားမြင်တာပါလားအမျိုးသမီးအဖွဲ့တွေလို့လည်းတချို့ပြောနေတာတွေကကြားတော့လေအဓိကတားတာကအဖွဲ့အစည်းနဲ့လားလူကရောဘယ်လောက်လောက်ရှိပါလဲရှင
်အဲ့အလေးကတော့ကျန်တဲ့လူတွေရှိမှာပါကျွန်တော်တို့ကဒီမဲ့85ဦးခန့်ပါနော်ဒါတွေကတော့ဒါသူမျိုးသမီးကွန်ရက်တို့ဒါမျိုးမျိုးခွာခွန်းနဲ့ကျန်တဲ့ကလေးဖွဲ့ဟိုဖွဲ့စုံတော့ဟိုဆက်ရွယ်ရွယ်စုံတော့ပါတာပေါ့လက်တော်တော့သူတို့မဝင်ဘူးပြည်ပဲသူတို့ဥတည်တာပေါ့ဟိုမဝင်ဖို့ပါပဲကျန်တဲ့ကိစ္စတွေကိုသူကနေတာဝန်ယူဝိုင်းပြီးဖြေရှင်းဖို့ဆိုရင်တော့သူလက်ခံတယ်ဆိုရယ်သူနဲ့အဲ့လိုရက်သွားတာ
အဲ့တော့အဲ့လိုတားတဲ့အခြေအနေအပေါ်မှာမြို့နယ်ရဲ့ဒီတာဝန်ရှိသူတွေဘက်ကရောနောက်ဆုံးဘယ်လိုဖြေရှင်းပေးတာမျိုးရှိပါလဲ
လက်သူတို့ကတော့လက်တလို့တော့ကျွန်တော်တို့ကတော့ဟိုပြန်ညှိနှိုင်းအောင်ပေါ့နော်ညှိနှိုင်းပြီးတော့မှဟိုလုံးတင်လုံးတိုက်တာလုံးပြရမှာပေါ့အဲ့လက်တလို့တော့ဟိုပြဿနာမဖြစ်ပေါ်အောင်ပဲကျွန်တော်တို့ကထိမ့်ပြီးတဲ့သဘော
အဲ့ဒီ IDB စခန်းမှာရောဒုက္ခတွေကဘယ်လောက်လောက်ရှိလဲရှင
်2016ဦးပေါ့နော်ဒါကတော့ရခိုင်ကျွန်တော်တို့လက်ရှိလက်ပဲပေးနေဟိုရိတ်ခါတွေပေးနေတာရှိပါတယ်
အဲ့ဒီမှာရှိနေတဲ့ IDP တွေကမွတ်စလင်တွေအများစုလားဒါမှမဟုတ်လို့ရှိရင်အခိန်နူပဲဖြစ်ဖြစ်ပေါ့အဲ့လိုတွေရောရှိလား
မဟုတ်ပါဘူးပြန်သူတို့ကတော့ဒီမှာတော့ကျွန်တော်တို့ကဒီမှာတော့ဘင်္ဂလီသဘောမျိုးပေါ့နော်အဲ့လိုဘင်္ဂလီပဲခေါ်တာပေါ့အဲ့အဲ့ဖွဲ့ပဲပါတယ
်မတ်ကင်ဖြူတွေဆက်သွယ်မေးမြန်းခဲ့တာပါ2012ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘာသာရေးဆန်တဲ့လူမျိုးရေးပဋိပက္ခအတွင်းမြေပုံမြို့နယ်နဲ့အနီးတစ်ဝိုက်တွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးအဲ့ဒီအချိန်ကစတင်ပြီးတော့ဒီဒေသခံမွတ်စလင်တွေကိုအခုဒုက္ခသည်စခန်းထဲမှာတီးကြားခွဲထုတ်ထားခဲ့တာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုကဒီရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုလည်းနှာစင်ရပါမယ်ရိုဟင်ဂျာလူမျိုးတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကနေကာကွယ်ပေးဖို့ကဘာကြီးမှာတာဝန်ရှိတယ်လို့နယူးယောက်မှာကျင်းပတဲ့ရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာတန်တမန်တွေကပြောကြားလိုက်ပါတယ်မြန်မာဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာရိုဟင်ဂျာတွေရဲ့အယိုးပုံပေါ်မှာတိဆောက်လို့မရဘူးဆိုပြီးတော့လည်းပြောကြပါတယ်ဒါအပြင်ရိုဟင်ဂျာတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးမြန်မာအစိုးရအနေနဲ့အမြန်ဆုံးလှုပ်ဆောင်မှုတောင်းဆိုလိုက်ကြပါတယ်အဲ့ဒီဆွေးနွေးပွဲအကြောင်းကိုတော့ကိုအောင်အောင်ကပြောပြမှာဖြစ်ပါတယ်
နိုင်ငံတကာသတင်းမီဒီယာတွေမှာတစတစမင်းမင်လာနေပြီဖြစ်တဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးပြန်အာရုံစိုက်မိစေဖို့ဒီဆွေးနွေးပွဲကိုကျင်းပတာဖြစ်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရိုဟင်ဂျာဒုက္ခသည်တွေအရေးကင်တွယ်ဖို့နှစ်ဖက်နားလည်မှုရနေပြီဆိုပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း40အတွင်းကအတွေ့အကြုံတွေအရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့သာမဟုတ်ပဲနိုင်ငံတကာအနေနဲ့လည်းမျက်ခြေမပြတ်ပါဝင်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟောင်းလက်ရှိမှာနိုင်ငံခြားရေးဝန်ကြီးဌာနရဲ့လွှတ်တော်ဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒီပူမိုနီကဆွေးနွေးပွဲအတွင်တိုက်တွန်းသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြုံတွေ့နေရတဲ့အခြေအနေကိုဒေါက်တာမိုနီကအခုလိုရှင်းလင်းပါတယ
်။ Bangladesh will probably have to deal with more than 1 million Rohingya already in our territory.
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ကိုအခုချိန်မှာလက်ခံထားနေရပြီးတော့အခုလိုမိုးရသည်ရာသီဥတုဆိုးဝါးချိန်မှာအများပြားရောက်ရှိလာတဲ့ဒုက္ခသည်တွေကိုနိုင်ငံကအကူအညီမပါဘဲတတ်နိုင်သလောက်အကူအညီပေးနေပါတယ်။ဒုတိယအချက်အနေနဲ့ကတော့ရာထောင်ရှိတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဖက်ချန်ကိုနေ့စဉ်ထွက်ပြေးလာနေကြပြီးတော့သူတို့တွေဟာဘေးအန္တရာယ်ကိုကြောက်ရွံ့လို့ဒါမှမဟုတ်အစားအစာဆေးဝါးလုံလုံလောက်လောက်မရှိလို့ထွက်ပြေးလာနေကြတော့မှာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရဘက်ကအကူအညီတွေပေးနေတယ်ဆိုပေမဲ့ဒါဟာလုံလောက်မှုမရှိတာကြောင့်ကုလသမဂ္ဂအနေနဲ့ဒီမြမအစိုးရကိုအကူအညီတွေလုံလုံလောက်လောက်ပေးရေးတိုက်တွန်းဖို့နောက်ဒီနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အဲ့ဒီဒေသမှာလွတ်လွတ်လပ်လပ်ဝင်ရောက်အကူအညီပေးခွင့်ကိုလည်းခွင့်ပြုဖို့တောင်းဆိုတဲ့ကြောင်းဒေါက်တာမိုနီကပြောပါတယ်
The international community has rallied behind the Kofi Annan advisory commission.
ငါကလည်းနေKofi Annan advisory commission ရဲ့အကြံပြုချက်တွေကိုလက်ခံပြီးဒီအကြံပြုချက်တွေအတိုင်းမြန်မာဘက်ကအကောင့်ထည့်ဖို့ရမှာထောက်ခံပေးထားပါတယ်။ဒါပေမဲ့လည်းဒီလိုအကောင့်ထည့်ဖို့ရမှာအကြံပြုချက်တစုံလုံးကိုအကောင့်ထည့်ဖို့မျှော်လင့်ပါတယ်။ဒါပြင်အခုလိုပြည်ပခါတွေဖြစ်ပွားလာစေတဲ့အဓိကအကြောင်းရင်းဖြစ်တဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအပါအဝင်လှုပ်ဆောင်ရမှာတွေကိုအကြံပြုထားပါတယ်။ဒီလိုလှုပ်ဆောင်ရမှာကုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့လိုအပ်တာတွေအတွက်အကူအညီပေးဖို့စောင့်ကြည့်ဖို့လိုပါတယ်
။အော်တိုဘာ24ရက်နေ့ကကျင်းပတဲ့ဆွေးနွေးပွဲအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့ဒုက္ခသည်6သိန်းနီးပါးကိုလူခွေးဆန်လုံးတွေနဲ့အညီအကောက်အွယ်ပေးဖို့အဓိကထားဆွေးနွေးကြပါတယ်။ဒီဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်း400ကျော်လိုအပ်တယ်လို့ကုလသမဂ္ဂကပြောထားပေမဲ့လှူဒန်းငွေဟာအခုချိန်မှာဒေါ်လာတန်း300ကျော်သာရရှိသေးတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော်ဝင်ရှိသူတွေပေါ်ပြစ်တင်ဝေဖန်တာအပြင်လက်တွေကြကြပူပေါင်းဆောင်ရွက်ကြဖို့ရည်ရွယ်ပြီးတော့လေဒီအစည်းအဝေးကိုကျင်းပတာပါအစည်းအဝေးတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံမတ်ကြီးမစ်ရှယ်ဆီဇန်ကအမေရိကန်အနေနဲ့တန်ခတ်ရေးယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းရှင်းပြပါရစေ
We welcome the statements of the government of Burma in recent weeks and we sincerely hope those words will transform into real action.
ကုသတင်းပတ်တွေအတွင်းမှာထုတ်ပြန်ခဲ့တဲ့မြန်မာအစိုးရရဲ့ကြေညာချက်တွေကိုကြိုဆိုပါတယ်။ဒီကြေညာချက်မှာပါဝင်တာတွေကိုအကောင့်ထဲပေါ်မယ်လို့လည်းလေးလေးနက်နက်ယုံကြည်ပါတယ်။နိုင်ငံတွင်းကပြည်ပခါတွေကိုရက်စဲပြစ်ဖို့အချိန်တန်ပြီဖြစ်ပြီးတော့ဥရေစိုးမိုးရေးလှုပ်ဆောင်ရပါမယ်။ဒါအပြင်လူမျိုးနွယ်စုတွေဘာသာမတူကွဲပြားသူတွေကြားမှာညီညွတ်ကြဖို့ကိုလည်းတိုက်တွန်းသင့်ပါတယ်။ပြိပခါတွေဖြစ်ပွားရမှာပါဝင်သူတွေအားလုံးကိုပြစ်တင်ရှုံချပါတယ်။ဒါမှလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ဥရေစိုးမိုးရေးဆောင်ရွက်တဲ့နေရာမှာခွဲခြားဆက်ဆံမှုကင်းရမှာဖြစ်ပေမဲ့လည်းသူတို့တာဝန်မကျေပြွန်ခဲ့ပါဘူး။ဒါကြောင့်မလို့ဥရေချိုးဖောက်ပြီးတော့ကင်တွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကျူးလွန်တဲ့သူတွေရောကျူးလွန်ဖို့အမိန့်ပေးစေခိုင်းသူတွေရောကအဲ့လိုရဲ့အတွက်တာဝန်ယူရပါမယ်။
ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်အဖွဲ့ကဒီဆွေးနွေးပွဲကိုကမကထပြုလုပ်ကျင်းပတာဖြစ်ပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအရက်ဖက်လူမှုအဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေလည်းတက်ရောက်ပြီးတော့ဆွေးနွေးခဲ့ကြပါရခင်ဗျာ
။ကုအောင်ပြောပြခဲ့တာပါခင်ဗျာ။အခုလိုရခိုင်ဒေသအရေးနိုင်ငံတကာကဝေဖန်ပြစ်တင်နေခြင်းမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းလိုက်ပါတယ်။ဖွဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေစတင်လှုပ်ဆောင်မှုပြင်ဆင်နေပါတယ်။လုံခြုံရေးအာမခံချက်ရရင်တော့လုပ်ငန်းတွေကိုစတင်တော့မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မေခါကပေးပို့ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပါပါဝင်ပေးဖို့နိုင်ငံတော်အတိုင်ပင်ခံကတောင်းဆိုထားတာမှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကအခုလိုပါဝင်နိုင်ဖို့အတွက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်ထောက်ကူဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးလုပ်ငန်းရှင်တွေစုပေါင်းကသက်ဆိုင်ရာကြွမ်းကျင်မှုအခန်းကဏ္ဍအလိုက်လုပ်ငန်းအဖွဲ့၉ဘွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံကုန်တယ်ဆက်မှုအသင်းချုပ်ရဲ့အတွင်းရေးမှူးဦးအောင်ကြည်စိုးကပြောပါတယ
်ရေးချာဒီအနေနဲ့ကတော့သူတို့ကလက်ရှိခုဟိုဝက်ကလာတဲ့ပြန်လာတဲ့ဟို reception ပေါ့သူတို့တွေလက်ခံဖို့ပေါ့ပြီးရင် resettlement လုပ်ဖို့ပေါ့နော်ဆိုတော့ဒီအဲ့ဒီ area ကိုပဲကျွန်တော်တို့တော့ဒီမှာ focus လုပ်ထားတယ်လို့သိရပါတယ်ခင်ဗျအဲအခုတရားတော့ညီနိုင်မှုချုပ်ကဦးဆောင်ပြီးတော့ဟိုပို့ private sector ရဲ့ဟိုပေါ့နော်ပါဝင်မှုနဲ့အဲ့လိုမျိုးတောင်းနေတဲ့သဘောပါပဲသူတို့ government မပါတာတော့မဟုတ်ပါဘူး
ဖွဲ့စည်းလိုက်တဲ့အဖွဲ့တွေကအခြေခံအဆောက်အုံတည်ဆောက်ရေးအဖွဲ့စိုက်ပျိုးမွေးမြူရေးအဖွဲ့စီးပွားရေးစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ပြန်ကြားရေးအဖွဲ့အလုပ်ကိုင်ဖန်တီးရေးအဖွဲ့ကျန်းမာရေးစောင့်ရှောက်မှုအဖွဲ့အသေးစားငွေကြေးထောက်ပံ့ရေးအဖွဲ့ဗန္နာငွေစုဆောင်ရေးအဖွဲ့နဲ့ခီးသွွားလုပ်ငန်းအဖွဲ့စတာတွေဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အဖွဲ့တွေဟာလာမယ့်အောက်တိုဘာလကုန်မှာအတီးတီရခိုင်ပြည်နယ်ဘက်ကိုသွားကစစ်တမ်းတွေကောက်ယူသွားဖို့ရှိတယ်လို့လည်းဦးအောင်ကြည်စိုးကပြောပါတယ်
ကျွန်တော်တို့လက်ရှိပေါ်လေးလမ်းဖောင်မယ်အဆောက်အဦဆောက်တာရှိမယ်အဲဒီကိစ္စမှာလည်းကျွန်တော်တို့အဲ့လိုပေါ်စိုက်ပျိုးရေးနဲ့မြို့ကြီးရတော့အဲတက်ဆိုင်ကကျွန်တော်တို့ဟိုဒေတာကိုသွားပြီးတော့ဟိုစိုက်ပျိုးရေးကိစ္စမြို့ကြီးကိစ္စကိုကျွန်တော်တို့ဒီဒီတက်စ်ဖို့တွေသွားကြပါမယ်ဆက်သွားပြီးတော့ကျွန်တော်တို့အဲ့ပေါ်မှာတော့ဘယ်လိုဆက်လုပ်ပြီးစီစဉ်နေဆွဲပေါ့မယ်လို့သိရပါတယ်ခုလိုဟုတ်ကောပဲကျွန်တော်တို့မြန်မာ Red Federation ကဦးစီးပြီးတော့ကျွန်တော်တို့ရိတ်သိမ်းတာတွေလာဒီဘာတွေလည်းလုပ်နေပါပြီဒါကတော့ရိတ်သိမ်းတဲ့ပိုင်းပေါ့နော်ပြီးတော့မွေးမြူပိုင်းကလည်းမွေးမြူလို့ရနိုင်တဲ့ပိုင်းတွေကျွန်တော်တို့ဒါအတိအကျပဲကျွန်တော်တို့ဟိုပေါ့လေ service ဆင်ပြီးတော့ဆက်ဆောင်ရပါဖို့အဲ့လိုမျိုးလို့ကျွန်တော်သိရပါတယ်ခင်ဗျာ
ဒါပေမဲ့လည်းလက်ရှိမှာဖွံ့ဖြိုးရေးပိုင်းလှုပ်ဆောင်မဲ့နေမြေတွေကနယ်မြေလုံခြုံရေးပိုင်းအားနည်းတာတွေရှိနေသေးပါဒီအချက်တွေကတော့ဖွံ့ဖြိုးရေးလှုပ်ဆောင်မဲ့လုပ်ငန်းရှင်တွေအတွက်မေးခွန်းထုတ်စရာတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးအောင်ကြည်ဆိုးကတော့အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေပြီးလုံခြုံရေးပိုင်းအာမခံချက်ရရင်လုပ်ငန်းတိုင်းကိုစတင်လို့ရနိုင်တယ်လို့သူကအခုလိုပြောပြပါဗျာအ
ဲဒါကတော့ပေါ့လေအဲ့ဒီကမှဖြစ်ပေါ်နေတဲ့အခြေအနေတိုင်းဒါတွေကတော့ဟိုရှိနေမှာပဲပေါ့လေဒါကိုလည်းကျွန်တော်တို့ကတော့ညီနိုင်မှုချုပ်ကပေါက်ဆက်ညီနိုင်ပြီးတော့ဆောင်ရွက်သွားမယ်လို့ဒီနေ့သိရပါတယ်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြမအစိုးရကိုစုစုပေါင်းငွေကျပ်3,800,000ကျော်လှူဒန်းထားပါရှင
်ပြည်ဝသတင်းတော်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြအပြီးအခုတခါတော့ NCA နဲ့ပတ်သက်လို့ပြောပြခြင်းပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCA အဖြစ်ရစာချုပ်ကိုအကောင့်ထဲပေါ်မှုပြန်လည်သုံးသက်တဲ့အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပနေပါတယ်ဒီလိုပြန်လည်သုံးသက်ရတာကနိုင်ငံရေးအရတူညီတဲ့ညှိနှိုင်းမှုယာယီ လက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုစနစ်တကျဖြေရှင်းနိုင်ရေးအတွက်ဖြစ်ကြောင်းဒီ NC ကိုလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးနှစ်နှစ်ကျော်ချိန်မှာသဘောတူညီမှုတွေအကောင့်ထဲပေါ်လာတဲ့ပတ်သက်လို့ပြန်လည်သုံးသတ်တဲ့အစည်းအဝေးပွဲကိုပထမဆုံးပြုလုပ်နေတာဖြစ်ပါတယ်သုံးရကြမဲ့ဒီစည်းဝေးကိုရန်ကုန်မြို့မြို့သားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာကျင်းပနေတာပါ NCA စာချုပ်အကောင့်ထဲပုံမှုကိုရည်ရွယ်ချက်၃ခုအရပြန်လည်သုံးသပ်ရတာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကဆွေးနွေးတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကနှုတ်ခွန်းဆက်အမှာစကားမှာပြောဆိုသွားပါတယ်
ဒီအကောင့်ထဲပုံမှုကြီးချုံးဝေးမှုအတွက်အစိုးရရဲ့တက်မတော်ရဲ့ကျွန်တော်တိုင်းသားလက်နက်ကိုင်ပေါ်လာပြီးဒီချာမှာနိုင်ငံရေးတွေကတူညီရဲ့နိုင်ငံမျိုးရှိပုံပါအဲ့ဒီရည်ရွယ်ချက်ဖြစ်ပါဒုတိယတစ်ချက်ကတော့တနင်္ဂနွေလုံးပြည်ကတက်မှုရစရိသဘောတူစာချုပ်အကောင့်ထဲပေါ်ဆောင်တဲ့နေရာမှာလက်တွေ့ကြုံနေရတဲ့အခက်အခဲတွေကိုစနစ်တကျသိရဖြစ်ပါတယ်ကျွန်တော်တို့ကနိုင်ငံရေးဘူပေါင်းကိုတက်ပြီးတော့အချို့တော့တန်းဆောင်ရဖက်နေလို့ရည်မှုပါပါ
ဒီရည်ရွယ်ချက်တွေဟာတိုင်းပြည်အနာဂတ်အတွက်အတူတကွလက်တွဲဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးကိုခိုင်မာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့လက်ရှိဆောင်ရွက်နေတဲ့စစ်ဆေးညှိနှိုင်းတဲ့အလေးအထားကိုအရှိန်မြင့်လှုပ်ဆောင်ရေးအတွက်တိုက်တွန်းပါတယ်။ဘက်လုံးနိ
ုင်ငံမှာ NCA ဆိုတဲ့ညှိနှိုင်းဆွေးနွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်စဉ်တစ်ခုရှိနေပြီ။ဒါတို့ကျွန်တော်တို့ဒီစစ်ဆေးညှိနှိုင်းဆွေးနွေးတဲ့စစ်ဆေးညှိနှိုင်းဆွေးနွေးတဲ့အရင်ကတည်းကစစ်ဆေးညှိနှိုင်းဆွေးနွေးတဲ့ဖြစ်စဉ်တစ်ခုဒီ process တစ်ခုအချိန်လုံးတွင်းတင်းလို့အန္တရာယ်နဲ့ကန်ဖွဲ့ရောလုံးဆိုးရတော့ညှိနှိုင်းပြုံးမှာဒီအချိန်လုံးတွင်းတင်းဆောင်ရွက်တော့ဘောပါတယ်
NCA ရဲ့မူပေါင်းအရလည်းဒီမိုကရေစီနဲ့ Federal အခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလတ်တွေနဲ့တိစောက်သွားဖို့အတွက်ဆိုတာရည်မှန်းချက်ပန်းတိုင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာတွေကိုအသားပေးပြောသွားခဲ့ပါတယ်။အဲ့ဒီအထက်မှာ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းတာနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲတာအပြစ်ခတ်ရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန် TOR ရေးဆွဲတာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာစတာတွေဆောင်ရွက်နိုင်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်NCA အကောင့်ထဲပေါ်မှုမှာအားနည်းချက်တွေရှိရင်လဲတူးချက်ဆောင်ရွက်နိုင်ဖို့ပြည်ထောင်စုရှင်းနေချုပ်ကအခုလိုထည့်သွင်းပြောကြားပါတယ
် NCA ဒီတကယ်တော့ဒီစိတ်ပိုင်းတွေတော့များများရန်လို့နေပြီးပါတိုင်းသားတွေဘက်ကလည်းအဆိုပြုပြီးတော့ဒီဆိုတွေပြုလာတဲ့အချက်တွေပေါ်မှာဒီရကဲဆိုရပချာလဲဒါညာလို့ဒါဆွေးနွေးတည်နိုင်ကြပြီးတော့ဟိုလားဘောညီမှုစင်ကတက်ဆောင်ဆောင်ရွက်ကြတာဖြစ်ပါတယ်တကယ်တော့ဆိုယူခဲ့ခြင်းဒီတိုင်းသားတွေဘက်ကဆိုယူခဲ့တဲ့အချက်တွေပေါ်မှာပဲဟိုချိန်တော်တော်များများယူပြီးတော့ဆွေးနွေးတာပြီးနိုင်ကြပြီနောက်ဆုံးမှာပြီးခဲ့တဲ့ဆိုရပချာဟိုလိုက်ရောဘောသူဒီမှုရအောင်ဆောင်ရွက်ပြီးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီ SCA ကိုခြေကထားပြီးတော့ဒီပေါ်မှာခုနဆက်ပြီးတော့ဒီအားနည်းချက်တွေရှိတယ်ဆိုရင် SOP ဟို TOR လုံးမှာဒီဆက်လက်ပြီးတော့တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့ကျွန်တော်အနေနဲ့တော့ဟိုဒါလေးလဲဟိုဆွေးနွေးလိုပါတယ်
ဒီလ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုပြန်လည်သုံးသပ်ဖို့ဆွေးနွေးခဲ့တဲ့နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11.965 လိုင်းနူမီတာ32 kHz 9329လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့လူဒုနဲ့ကျမ်းမာရေးအားကစားခန္ဓာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာတော့
သားရောင်ခွဲကြခြင်းဘာသာခွဲကြခြင်းဒီလိုခွဲကြခြင်းမရှိပါဘူးကြောသားရင်သားခွဲကြခြင်းလည်းမရှိပါဘူး humanitarian assistance ပေးတဲ့အခါမှာတ
ည်ငြိမ်နောက်ပိုင်းမကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ယောဂဝေဒနာခံစားရလို့ခွဲစိတ်ကုသမှုခံယူရပြီးနောက်နာကျင်မှုဝေဒနာတက်သွားအောင်ဂရုစိုက်ကုသပေးနိုင်တာဟာကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းမြင်မာတာကိုဖော်ပြနေပါတယ်။ဒါကကျန်းမာရေးစောင့်ရှောက်မှုအစဉ်အတန်းကိုမြင့်တင်တဲ့နေရာမှာအရေးလဲကြည့်ပါတယ်။လူမှုနဲ့ကျန်းမာရေးကဏ္ဍမှာဒေါက်တာတန့်စော်ကတင်ပြထားပါတယ
်။ခွဲစိတ်ကုသရတော့မယ့်လူနာတွေဟာခွဲစိတ်ကုသမှုခံယူပြီးတဲ့အခါကြုံတွေ့ရမယ့်နာကျင်မှုဝေဒနာတွေအတွက်စိုးရိမ်ပူပန်လေးရှိကြပါတယ်တိုးတက်လာတဲ့ဆေးဝါးကုသမှုဤပညာတွေကြောင့်ခွဲစိတ်ပြီးကြုံတွေ့ရတဲ့နာကျင်မှုဝေဒနာတွေဟာတဖြည်းဖြည်းလျော့နေလာလျက်ရှိတယ်လို့ခွဲစိတ်ထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးသိန်းမြင့်ကပြောပါတယ
်ဆရာတို့ဆရာလက်တွေ့ပါပဲဟိုတော့ဆရာတို့စာကျင်ဖြစ်ကစားခွဲတော့ဆိုလူနာတွေကခွဲပြီးလို့ရှိရင်ဒီခါလည်းနောက်တစ်ခါခွဲရမှာကြောက်တယ်ပေါ့နော်အခုဆိုရင်တို့ကဒီဟောပေါ့ကျဉ်တတ်တယ်အရင်တက်တာလေဆိုတာဒါကတော့လက်တွေ့ပါပဲနော်
ခွဲစိတ်ကုသမှုပြုလုပ်ပြီးတဲ့အခါမှာနာကျင်မှုဝေဒနာတွေကိုအနည်းငယ်များခံစားကြရမှာပါခံစားရတဲ့နာကျင်မှုဝေဒနာတွေကိုထိထိရောက်ရောက်ထိန်းချုပ်မှုမပြုလုပ်နိုင်ခဲ့ဘူးဆိုရင်လူနာရဲ့ကြောက်ရွံ့ဆိုးရိမ်မှုတွေနဲ့အတူလှုပ်ရှားတော်လာမှုတွေရောနေသွားပြီးမလိုလားတဲ့နောက်ဆက်တွဲဆိုးကျိုးတွေကြုံတွေ့ရနိုင်တယ်လို့အယူအကျစ်ပြန်လည်တန်ဆွမ်းရေးအထူးကုဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါခင်မျိုးလှကပြောပါတယ်
ခွဲစိတ်ပြုတဲ့အခါမှာဆိုကျွန်တော်တို့ချုပ်တင်ပြီးတော့ပြင်ဆင်ရတာလေးရှိပါတယ်။မခွဲစိတ်ခင်နေရနေပြီးတော့အားလုံးက multidisciplinary team နဲ့နေပြီးတော့ဆက်စီရပါတယ်။အဓိကကတော့ခွဲစိတ်တဲ့ဆိုလို့ရှိရင်တော့ခွဲစိတ်ဆရာဝန်ကြီးတွေအဓိကဖြစ်ပါတယ်။အဲ့ဒါအပြင်မေးစိတ်ဆရာဝန်ကြီးတွေရှိမယ်။ကျန်တဲ့ပညာရှင်တွေအားလုံးရှိပါတယ်။သူတို့ကနေပြီးတော့မှဒီလူနာတယောက်ကမခွဲစိတ်မိလေရောဒီယောဂဝေဒနာကြောင့်နာကျင်မှုဝေဒနာတွေရောပါတော့အောင်ပြီးတဲ့အခါခွဲစိတ်နေတဲ့အချိန်ဒီမှာလေးကချုပ်တင်ပြီးတော့ပြင်ဆင်လုပ်ဆောင်ရတာလေးရှိပါတယ်။အဲ့ဒီခါကျမှတာနဲ့ခွဲစိတ်ပြီးတဲ့အခါမှာလည်းနာကျင်မှုဝေဒနာတွေကရောပါတော့တာဖြစ်ပါတယ်။ဒီလိုလိုအဲ့ဒီညမှာပိန်ကိုကျမတို့ကတိကျ control မလုပ်နိုင်ခဲ့ဘူးဆိုလို့ရှိရင်တော့လူနာကခွဲစိတ်ပြီးတဲ့အခါမှာအချိန်နဲ့ပြန်ပြီးတော့လှုပ်ရှားရတာပေါ့နော်ဒီ activity ကိုပုံမှန် activity တွေကိုပြန်ရအောင်လို့လေ့ကျင့်ပေးရတဲ့ဟာတွေရှိပါတယ်အဲ့ဒီခါကြတဲ့ခါမှာ तू ကကြောက်နေမယ်ခွဲထားတဲ့ခါကြောင့်ဒဏ်ရာကြောင့်မလို့ तू တိတ်ပြီးတော့မလှုပ်ရှားရတဲ့အပိုင်းတွေရှိနေမယ်နောက်နားနေမယ်နားရတဲ့အတွက်မလှုပ်ဘူးဆိုလို့ရှိရင်တော့ तू ရဲ့ကြွက်သားအားတွေကျော်လာတယ်ပုံမှန်ပြန်ပြီးတော့လှုပ်ရှားသွားလာဖို့အတွက်ကိုနည်းနည်းလေးပို့ပြီးတော့အချိန်ယူရပါတယ်ဒါကြောင့်အဲ့လိုမျိုးတွေမဖြစ်စေဖို့အတွက်လူနာတွေမှာလည်းတို့ရဲ့ခွဲစိတ်ပြီးရဲ့ခွဲစိတ်မြင်ကလေးကတို့ကဒီအကြောင်းတွေကိုချုပ်ပြီးတော့တိထားမယ်ဘယ်လိုလေ့ကျင့်ခန်းတွေလုပ်ရမလဲဆိုတာတိထားမယ်ခွဲစိတ်တွေတော့မှလည်းကျမတို့ဒီပညာရှင်တွေအဖွဲ့ရနေပြီးတော့သက်ဆိုင်ပညာရှင်တွေကနေပြီးတော့ခွဲစိတ်ဖို့နေစင်မှာလည်းပဲဝေဒနာကိုမခံစားရဘူးပေါ့နော်ပိန်ကိုမခံစားရဘူးခွဲစိတ်ပြီးနလန်ထားတဲ့အချိန်ဒီမှာလည်းပိန်ကိုမခံစားရဘူးအတွက်ကိုဆိုပြီးတော့ဒါတွေကိုထိန်းချုပ်ပြီးတော့အခုတော့လောက်ခိုင်းနေတာဖြစ်ပါတယ
်ခွဲစိတ်ကုသမှုပြုလုပ်နေစဉ်နဲ့ခွဲစိတ်မှုပြုလုပ်ပြီးတဲ့အချိန်တွေမှာနာကျင်မှုဝေဒနာတွေကိုယုံနေတတ်တာအောင်ဆောင်ရွက်မှုတွေဟာအားနည်းနေပါသေးတယ်ယောဂတစ်ခုတည်းကိုကုသတာမျိုးမဟုတ်ပဲလူနာရဲ့စိုးရိမ်ကြောက်ကြောက်မှုတွေယုံနေတတ်တာစေဖို့နဲ့စိတ်ချနှဲမှုရရှိစေဖို့ကိုလည်းထည့်သွင်းစဉ်းစားပေးဖို့လိုတယ်လို့အယူအထုကဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဦးမြင့်တောင်းကပြောပါတယ်
တော်တော်ဆရာဝန်ကြီးပန်းရပါဆရာဝန်ကြီးပန်းရခွစိတ်ကုသတဲ့အခါမှာယောဂပျောက်ကင်းတက်တာရေပုံတွေ့တယ်မကပဲနဲ့ကုသနေစဉ်ကာလအတွင်းနဲ့ကုသပြီးတဲ့အချိန်မှာနာကျင်မှုဝေဒနာမခံစားရအောင်ဒုနာပဲကရင်စိုးရင်ကြောက်ကြမှုမရှိရအောင်ဖွဲ့ပြီးလို့ရှိရင်နာကျင်မှုကလင်းလင်းတက်တာနေအောင်လှုပ်တဲ့အခါမှာကိုယ်ခွစိတ်မှုကုသမှုပညာရတစ်ခုခဲတာမကပဲနဲ့ပေါ့ကိုယ်ခွဲစိတ်ရမှာပါဝင်တဲ့ဒီအဖွဲ့ပေါ့နော်မီစီပိုင်ဆိုင်ရာဆရာဝန်ဖွဲ့ပြီးနော်နောက်ပြီးတော့ကျွမ်းကျင်တဲ့ဒုနာပြုတွေခွဲစိတ်ကံထောက်ကူတွေနောက်တခြား supported facility တွေရာအစဒါတွေနဲ့စုပေါင်းလှုပ်ဆောင်မှာရမယ်ဆိုတဲ့ concept ပေါ့ attitude မျိုးဒါခွဲစိတ်ဆရာဝန်တွေဘက်က ခုချိန်ကြီးအားနည်းချက်ရှိသေးတယ်။ဒါနဲ့ဒီပိတ်မဲ့ဒီစင် development မဖြစ်ခင်ကာလတုန်းကလည်းခုနဲ့ဆိုရင်တော့ awareness ကတော်တော်လေးတက်လာသလို scale ကလည်းတော်တော်တက်လာကြတယ်
။ဒါချင်းမှုဝင်နာတွေကိုနည်းနိုင်သမျှနည်းအောင် key site ပြည့်စုံကူတာပေးခြင်းဟာလူနာတွေရဲ့အားကိုးယုံကြည်မှုကိုပိုပြီးရရှိစေတဲ့အချက်တစ်ခုဖြစ်ပါလေ။နိုင်ငံတကာအဆင့်မြောင်ကြိုးစားနေတဲ့ပြည်တွင်းစေယုံတွေအနေနဲ့ဒါချင်းမှုနည်းတဲ့ခွဲစိတ်ကူတာမှုတွေလုပ်နိုင်တဲ့အကြောင်းကိုပြည်သူတွေသိအောင်ကြေကြေပြတ်ပြတ်အသိပေးတင်တယ်လို့ဒေါက်တာဦးမြင့်တောင်းကပြောပါလေ။
ကိုယ်ဆော့ pain free ရဖို့ကျွန်တော်စောစောကပြောတဲ့ကိုပေါ့ pain free society ဆို pain free hospital ဆိုတာသူတို့နိုင်ငံမှာရဲရဲဝံ့ဝံ့နဲ့အမခံပြီးတရားဝင်ကြီးညာတဲ့နောက်ပြီးဆွဲဆောင်စီရင်ပြီးလူနာတွေကိုဖိတ်ခေါ်တယ်ဆိုတဲ့အနေထား advertise ထုတ်တဲ့အနေထားတိတော့မှတခြားနိုင်ငံတွေမှာရှိတယ်ကျွန်တော်တို့နိုင်ငံတွေမှာလည်း government စီရင်ပြီး private စီရင်ပြီးရဒီလိုအမခံခြင်းမျိုးပေးနိုင်အောင်စူးစမ်းကြမယ်ဆိုလို့ရှိရင်မဖြစ်နိုင်တဲ့အကြောင်းမရှိဘူးကျွန်တော်ယူဆပါတယ်
ခွဲစိတ်ကုသမှုခံယူပြီးတဲ့အချိန်မှာကြုံတွေ့ရမယ့်နာကျင်မှုဝေနာတွေကိုယောနေတက်တောက်အောင်ခ ्यू ဆိုင်ကုသပေးခြင်းဟာကျန်းမာရေးဆောင်ရှောက်မှုအဆင့်တန်းကိုမြင့်တင်တဲ့နေရာမှာအရေးပါတဲ့အချက်တစ်ခုဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုထောက်ပံ့ရေးပြည်လည်နေရာခြားသားရေးနဲ့ဖွံ့ဖြိုးရေးကော်မတီ UEHRD ကိုဒေါန်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်နဲ့ဖွဲ့စည်းထားပါတယ်ဒါပေမဲ့နိုင်ငံတကာအတိုင်းအဝန်းရဲ့ပြင်းထန်တဲ့ဝေဖန်ရှုတ်ချမှုတွေနဲ့ပြည်တွင်းတချို့အစိတ်ပိုင်းတွေရဲ့ကန့်ကွက်မှုတွေရှိနေခြင်းမှာ UEHRD ကော်မတီရဲ့ရည်ရွယ်ချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဖြစ်နိုင်ပါမလားဘယ်လိုစိန်ခေါ်မှုတွေရှိနိုင်ပါသလဲဆိုတာဒီ UEHRD ကော်မတီရဲ့သတင်းနဲ့ဆက်သွယ်ရေးဒါရိုက်တာဦးကျော်မြိုင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုဒီတစ်ပတ်နားဆင်နိုင်ပါပြီ
အခုမှတော့ဒီအဖွဲ့ဖော်ဆီလိုက်တာဟာလူသားချင်းစာနာမှုအထောက်ပံ့ပေးမယ်ပြည်လည်နေရာချထားရေးလုပ်မယ်ဖွံ့ဖြိုးရေးလုပ်မယ်ဆိုတာအကုန်လုံးကောင်းတဲ့လုပ်ငန်းတွေဖြစ်ပါတယ်ဒါပေမဲ့ခုနိုင်ငံတကာကပြောနေဆိုနေလုပ်နေကြတဲ့ကိစ္စမှာတော့မြန်မာနိုင်ငံဟာဒီလုပ်ငန်းတွေအားလုံးနဲ့ဆန့်ကျင်ပြောသူတွေဝေဖန်နေရတာတွေ့ရပါတယ်စာနာမှုအထောက်ပံ့ပေးဖို့နိုင်ငံတကာကခွင့်တောင်းတာကိုလည်းဝင်ငွေမပေးဘူးပြည်လည်နေရာချထားရေးအတွက်လည်းသူတို့စိတ်မပါဘူးလုပ်နေတယ်ဘာညာစသဖြင့်ပြောနေကြပါတယ်ဆိုတော့ဒီဖွဲ့ရင်ဆိုင်ရမဲ့စင်ခေါ်မှုတွေကတော်တော်များမယ်လို့ထင်ပါတယ်ဆိုတော့စာနာမှုအထောက်ပံ့ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေဝင်ခွင့်မပေးဘူးဆိုတာနဲ့ပတ်သက်ပြီးတော့ဘာများပြောကြမှာလဲခင်ဗျာ
ဒီဖွဲ့ဖွဲ့ရတဲ့ဟိုအကြောင်းရင်းကလုပ်ငန်းကြီး300ရှိပါတယ်အဲ့ဒီ3ခုထဲမှာပထမဦးဆုံးလူသားချင်းစာနာမှုဆိုတာအစိုးရအနေနဲ့ဒီတိုင်းပြည်မှာတိုင်းပြည်ပြည်သားတွေပေါ်မှာမိဘလိုဖြစ်တဲ့အတွက်ကြောင့်တားရောင်ခွဲခြားခြင်းဘာသာခွဲခြားခြင်းလူမျိုးခွဲခြားခြင်းမရှိပါဘူးကျော်သားရင်သားခွဲခြားခြင်းလည်းမရှိပါဘူး Humanitarian assistance ပေးတဲ့အခါမှာတကယ်ကြီးစွာလိုရင်လိုအပ်တယ်လို့ပေးဖို့အစီအစဉ်ရှိပါတယ်စေတနာလည်းရှိပါတယ်နောက်တစ်ခုကတော့ resettlement ကတော့တပည့်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေပြန်လာဖို့ကိစ္စဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံဆက်ဆံရေးရာဆွေးနွေးထားတာရှိပါတယ်အဲ့တော့ဟိုမြန်မာအစိုးရအနေနဲ့လည်းလက်ခံမယ်ဆိုပြီးတော့ပြောထားတာရှိပါတယ်အစိုးရအချင်းချင်းအဲ့ဒါတွေကိုအကောင့်တွေပေါ်ဖို့အတွက်ကဆိုတာလုံနေပါလား
ဆိုတော့
တခြားနိုင်ငံတွေကတော့ဝေဖန်ပြောတာကတော့ဒါကတော့ဝေဖန်မှုကတော့ရှိမှာပဲ
ဒါပေမဲ့တကယ်လက်တွဲမှာတော့နိုင်ငံတကာအကူအညီပေးမယ်ဆိုရင်လည်းပဲမြန်မာအစိုးရကသဘောတူမယ်ခွင့်ပြုမယ်ဆိုတဲ့သဘောပေါ့ခင်ဗျာ
နိုင်ငံတကာဆိုတာဟိုကျယ်ပြန့်လွန်အကြီးပါလေကျွန်တော်ဒီဖွဲ့ဖွဲ့တော့ဒေါန်ကန်စုကြည်နေကုန်းထဲမှာလည်းပါပါတယ်နိုင်ငံတကာအဲမှာသူကဘာပြောထားလဲဆိုတော့ World Bank နဲ့ ADB ပြောထားတယ်နောက်ပြီးတော့ကျွန်တော်တို့အပေါ်မှာမြေတားအစိမ်းနိုင်ရှိတဲ့နိုင်ငံတွေပေါ့နော် friendly countries တွေတို့အကုန်လုံးပါပါတယ်ဒါတွေကမင်းကွန်းထဲမှာလည်းပါပါတယ်ဒီဖွဲ့ကိုဖွဲ့တဲ့အထက်မှာလည်းပါပါတယ်ကြီးညာချက်ထက်မှာလက်ခံမှုအရှင်းမင်းရှိတယ်ဆိုတာ
ဟုတ်ကဲ့
ဟိုလက်ခံနေဆိုတာလည်းဟိုအနေချင်းညချင်းလုံးလို့မရပါဘူးဆွေးနွေးရမယ်ဟာတိုင်ပင်ရမယ်ဟာစီစဉ်ရမယ်ဟာတွေရှိပါတယ
်နောက်တစ်ခုကအဲ့လုပ်ငန်းတာဝန်၄ခုဖော်ပြထားတာတွေ့ပါတယ်အဲ့မှာအကူအညီတွေထိထိရောက်ရောက်ပေးဖို့ဆိုရက်ကစားပါခင်ဗျာစောစောကကျွန်တော်မေးပြီးပါပြီအဲ့ဒါကဒါပေမဲ
့
တချို့ကတော့သူတို့သွားခွင့်မရဘူးဘာညာဆွေပြောနေရတယ်မြန်မာအစိုးရဘက်ကတော့စေတနာနဲ့လာတဲ့လူတွေဒါသဘောရမှန်ကန်တဲ့ဖွဲ့စည်းတွေကိုဒါပေးမယ်ဆိုရက်သဘောပါခင်ဗျာ
ဟိုဒီလိုရှိပါတယ်နိုင်ငံတော်အစိုးရဆိုတာဒါဘယ်အစိုးရ မဆိုပါဗမာဆိုရမှာမဟုတ်ပါဘူးလုံလုံရေးပေါ့နော်နိုင်ငံရဲ့လုံလုံရေးဟိုထက်သင်စဉ်းစားရတယ်နောက်ပြီးတော့နည်းမြေမှာဒီရကန်ကြီးနယ်မှာလက်ရှိချိန်တွေကဆင်းသင်းဖြစ်လားမဖြစ်လားနောက်ပြီးတော့အဖွဲ့အစည်းကလည်းတေချာဘယ်အဖွဲ့အစည်းလဲဆိုတာကိုကြည့်ရပါတယ်ရှေ့ကပေါ်ပြတဲ့ရည်ရွယ်ချက်တွေကတမျိုးနောက်ကမပေါ်ပြတဲ့ရည်ရွယ်ချက်တွေကဘာလို့ရှိလဲဆိုတာလည်းမသိတဲ့အတွက်ကြောင့်ဒီစစ်စစ်နဲ့လုံးမှာကနိုင်ငံအတွက်လုံခြုံရေးအတွက်ကစိတ်ချမှာဖြစ်ပါတယ်
။ဟုတ်ကဲ့။နောက်တစ်ခုကပြန်လဲနေရာချထားရေးပိုင်းမေးချင်ပါတယ်။ပြန်လဲနေရာချထားရေးမှာတစ်ဖက်နိုင်ငံကိုရောက်နေတဲ့လူတွေကိုပြန်ခေါ်မဲ့ကိစ္စမှာပြည်တွင်းမှာစိုးရင်မှုတချို့လည်းပဲရှိနေတယ်လို့ကြားပါတယ်။အဲ့ဒါနဲ့ပတ်သက်လို့ကဘယ်လိုအခက်အခဲတွေ့နိုင်မှာလဲခင်ဗျာ။လွယ်လွင်းတူဖြစ်နိုင်ပါမလားပြန်ခေါ်တဲ့ကိစ္စ။အ
ဲ့ဒီပြန်ခေါ်တဲ့ကိစ္စတော့ဟိုဟာဆိုင်ရာဝန်ကြီးဌာနပေါ့နော်။ဆိုင်ရာဆိုတာဒီsocial welfare ဒီတော့ဝင်ကြီးတော့တဲ့ဝင်ရရေလုပ်တဲ့ social welfare နဲ့ဆိုင်နေပြီးတစ်ခါကျတော့လာဝကနဲ့ဆိုင်နေလာဝကဆိုရင်သူဆိုင်ရာ ministry နဲ့ဆိုင်နေနောက်ပြီးနိုင်ငံရေးဝင်ကြီးဌာနနဲ့ဆိုင်နေအဲဒါကဟိုဒေချာစီမံကိန်းချပြီးတော့စနစ်ကြလောက်ရမှာပါပြည်တွင်းမှာကတော့အစိုးရပါပဲလို့လို့ဟိုထောက်ခံတဲ့လူရှိရယ်ကန့်ကွက်တဲ့လူရှိရယ်အဲ့မဲ့အစိုးရကတော့ဒီလုံတင်လုံထိုက်တဲ့ဟာကိုဒီအောင်ဒီခုလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့လုပ်ရမှာဖြစ်ပါတယ်။ဟုတ်ကဲ့
အခုအဲ့ဒီစီစစ်ပြီးမှလက်ခံမယ်ဆိုတော့ဘာကိုစီစစ်မှလဲအခုပြောနေကြတာတော့သူကအင်တွေရဲ့မီးရှို့ခဲ့ပြီးဘာမှမပါဘူးဆိုတော့အဲ့ဒါလည်းပဲတော်တော်အခက်အခဲရှိမယ်ထင်ပါတယ်။အဲ့ဒါဘယ်လိုကျော်လွှမ်းနိုင်မယ်ထင်ပါလဲခင်ဗျာအဲ့ဒီခက်ခဲကို
ဟိုအဲ့ဒီဟာတော့ဟိုကျွန်တော်ပိုင်တဲ့ကဏ္ဍမဟုတ်လို့ကျွန်တော်ဘယ်လိုမှမပြောချင်ပါဘူး။ဒါနဲ့ဘယ်လိုပဲဖြစ်ပေါ့နော်အဲ့ဒီရခိုင်ကိစ္စကိုမေ့ထားပလိုက်ပြီးတော့ဥပမာဆိုတော့ဗမာပြည်ရောက်ရက်တစ်ခုမှနေထိုင်နေတဲ့လူတွေမိလောင်သွားတဲ့ပတ်ပုံနေပါလေမရှိတော့ဘူးဆိုလို့ရှိရင်ဥပမာဆိုရတော့နော်အိမ်တော်ကြီးကပတ်ပုံနေမရှိတော့အကုန်လုံးမိလောင်သွားတယ်ဆိုရင်သူပါလုံးမလားရက်ွက်မှာရှိရမြို့နယ်မှာသွားပြီးတော့သူပြောမယ်ဆိုရင်ကျွန်တော်နာမည်ဘယ်လိုပါဆိုရင်ဟိုမှာအကုန်လုံးအိမ်တော်ကြီးစင်းနေတာရှိပြီးသားရှိပြီးသားဆိုလို့ရှိရင်သူပုံစံဖြည့်ပြီးရင်ပတ်ပုံနေပြန်ထုတ်ပေးဦးမယ်ရှိအဲ့တော့ဒီကိစ္စမှာတော့အောက်ချင်မှာတော့အသေးစိတ်လည်းကျွန်တော်မသိပါဘူးကျွန်တော်လည်းအခုကွယ်နာဟိုဘာမှမကြားသေးဘူးဟိုဒီဘွက်ဘွက်လာလည်းဘာမှမကြားသေးဘူးပေါ့နော
်
ဒါနဲ့ကျွန်တော်လည်းအရင်ကနိုင်ငံသားဝန်ကြီးဌာနမှာကောင်ဆယ်မှာလုပ်ခဲ့တော့ဒီနိုင်ငံသားတွေနိုင်ငံသားကိစ္စတွေဘယ်လိုလုပ်ရလဲဘယ်လိုပစ္စည်းတွေရှိရဆိုတော့ကျွန်တော်သိပါမယ်ဒါနဲ့အခုဒီအင်တာဗျူးမှာတော့ကျွန်တော်မပြောချင်သေးပါဘူး
နောက်တစ်ခါအဲ့ဒီနိုင်ငံတော်ရဲ့ပံ့ပိုးမှုအပြင်ပြည်တွင်းပြည်ပအလှူရှင်တွေကကုနီထောက်ပံ့မှု level မျှော်လင့်တယ်လို့ပါတာတွေ့ရပါတယ်ဆိုတော့ပြည်တွင်းကအလှူရှင်တွေကတော့အများကြီးလှူဒါန်းကြတာတွေ့ရပါတယ်စေတနာတရားတရားထက်ထက်သန်သန်နဲ့ပဲ
ဟုတ်ကဲ့
ပြည်ပကကမ်းလှမ်းမှုကဘယ်လောက်ရှိပါလဲခင်ဗျာပြန်ကောင်းအောင်
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒေါ်စောင်းကြီးဒီပြောတဲ့အတိုင်းပါပဲကျွန်တော်မြန်မာပြည်ကောင်းစုသားဒီရဲ့အင်အားကိုပို့ပြီးတော့သူကအားထားပါတယ်နိုင်ငံသားတွေပေးတာမပေးတာပေးရင်လည်းကောင်းတယ်မပေးရင်လည်းဟိုမတက်နိုင်ပါဘူးပေါ့နော်အဲ့တော့ကိုယ်နိုင်ငံလူနိုင်ငံသားတွေကနိုင်ငံသားမှာရှိရအမေရိကဟိုကဩစတြေးလျစသဖြင့်ပေါ့အဲ့လိုနိုင်ငံအသီးသီးမှာရှိရလူတွေကသက်ဆိုင်ရာတန်ယုံသက်ဆိုင်ရာဟိုဒီပလိုမတ်တစ်မစ်ရှင်တွေမှာဆက်သွယ်ပြီးတော့သူတို့လူရနိုင်အောင်လို့ကျွန်တော်အစီအစဉ်တွေလုပ်ထားပါတယ်ဝက်ဘ်ဆိုက်လည်းလုပ်ထားတယ် Facebook လည်းလုပ်ထားတယ်အခုကမ္ဘောဇာတို့ပါ private bank တွေအနေနဲ့ဖန်ဆင်းရတယ်လှူလို့ရအောင်လည်းလုပ်ထားပါတယ်အဲ့တော့နိုင်ငံသားလူတွေကတော့တန်ယုံတွေမှာသွားပြီးတော့လူရမယ်ပြည်တွင်းကလူတွေကတော့ဒီပန်စင်းနဲ့ထက်လိုက်လို့ရှိရင်သူတို့ဖြတ်ပိုင်း channel ဖြတ်ပိုင်းတွေလည်းပေးမယ်နောက်ပြီး website မှာလည်းအလူရှင်စင်းတွေကိုကျွန်တော်တို့တင်ပြဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီး
တော့ transparent ဖြစ်အောင်ပေါ့နော
်ဟုတ်ကဲ့ပါတွေ့ပါတယ်အဲ့ဒါလည်းပဲနိုင်ငံတကာစည်းင်းစစ် company တခုတော့မှငှားရမ်းပြီးတော့အစီအစဉ်ခံဖို့ဆိုတော့
ဟုတ်ကဲ့ကျွန်တော် international ဟို audit firm နဲ့လုပ်ဖို့ဒါကဟိုဘာသာသူကြီးက transparency နဲ့ပတ်သက်လို့ဆိုသူအလုံးမဲ့အလေးထားပါလေဒါကြောင့်မလို့ဟို auditor general အပြင်နိုင်ငံသား audit firm နဲ့လုပ်ဖို့
ဆိုတော့နောက်တစ်ခုကအဲ့မှာအခုပြည်တွင်းပြည်ပဆိုတော့ဒီပြည်ပနိုင်ငံတွေကိုခွဲမယ်ဆိုရင်တချို့ကမြန်မာနိုင်ငံအပေါ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စာနာမှုပြသပြောဆိုတဲ့နိုင်ငံတွေတွေ့ရပါတယ်အဲ့ဒီနိုင်ငံတွေကရောဒီကိစ္စတွေမှာအကူအညီပေးဖို့အထောက်ပံ့ပေးဖို့ကိစ္စကမ်းလှမ်းနိုင်ရရှိလာပါလားခင်ဗျာ
ကမ်းလှမ်းနိုင်တော့ဟိုကျွန်တော်အသေးစိတ်တော့မသိသေးပါဘူးဘာလို့ဆိုတော့အခုကဖြစ်စဉ်ကသိမြန်းနေရလေဥပမာဆိုတော့တောင်သံစုကြီးငင်းကွန်းပြောတယ်ပြောပြီးတဲ့အခါကျတော့15ရက်နေ့မှာ website လုပ်တယ်ပြီးတော့ဟိုကျွန်တော်လောက်ဆရာရှိရတယ်စက်တိုက်လုပ်နေတဲ့အခါကျတော့သူကတော့ပြောထားပါတယ်အလုံးနဲ့ပဲပြမယ်သူများဘယ်လိုပဲဟိုဝေဖန်ဘယ်လိုပဲစော်ကားစော်ကား မေတ္တာထားပြီးတော့အလုံးနဲ့ပဲပြမယ်လို့ညွှန်ကြားချက်ပေးထားပါတယ
်ဟုတ်ကဲ့နောက်ကျွန်တော်ထင်တယ်အခက်အခဲဆုံးနဲ့ရေရှည်လောက်ရမယ့်ကိစ္စတစ်ခုတော့ဒေတာဖွံ့ဖြိုးရေးနဲ့ပဋိပက္ခကင်းဝေးရေးဖြစ်ပါတယ်အခုမှပဲဖြစ်စဉ်ကသိမြန်နေတယ်ဒီလိုဖြစ်စဉ်တွေမြန်နေတဲ့အချိန်မှာဥကြော်မြိုင်တို့ရဲ့လုပ်ငန်းတွေစတင်မှုကလည်းပဲတည်ငြိမ်မှုအေဂျင့်မှုပုံမှန်ချင်းတွေပြန်လဲရောက်ဖို့ရနေတဲ့လိုအောင်မဲ့ထင်ပါတယ်အဲ့ကိစ္စကဘယ်လောက်ကြောက်မဲ့ထင်ပါလဲအဲ့တော့တကယ်တမ်းလုပ်ငန်းကိုစတင်ဆောင်ရွက်နိုင်ဖို့အတွက်
ဒီလိုရှိပါတယ်ဘာလို့ဆိုတော့ဒီဒီကိန်းပြဿနာကပြောမယ်ဆိုရင်ဘိုးတော်ဘုရားလက်ထက်ကနေစပြောပါမှာဗမာတိုင်းမှာရခိုင်ပြည်နယ်ဥသာသိမ့်တဲ့အချိန်ကနေစပြီးတော့ဖြစ်လာတဲ့ကိစ္စအဲ့တော့အခုရခိုင်လူမျိုးကလည်းကျွန်တော်ပြည်အောင်စုရဲမှာပါတဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါနဲ့ဟိုရှေးတော့အာဃာတစိတ်တွေကြံသေးတယ်လည်းရှိရပါတော့နော်ဒါကတော့လူမျိုးချင်းချင်းဖြစ်တဲ့ကိစ္စဒါနဲ့ကျွန်တော်အမြင်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီရေရှည်မှာငင်းငန်းစွာနေမယ်ဆိုလို့ရှိရင်နိုင်ငံနေလဲတစ်ချိန်တော့ကရန်သူဖြစ်ပေမဲ့နောက်ကြတော့မိတ်ဆွေဖြစ်တယ်ဥပမာဂျပန်နဲ့အမေရိကန်ကိုကြည့်နော်ဥပမာဒီနှစ်ခုပဲကြည့်ပေါ့အဲ့တော့ပြီးတာတော့ပြီးတာပြန်ပြီးတော့ဘယ်လိုမှလုပ်လို့မရအောင်ရှေ့ကိုသွားတဲ့အခါမှာငင်းငင်းချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်နဲ့စိတ်ကောင်းစေတနာကောင်းနဲ့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီစိတ်တွေများလာတဲ့အမြတ်ပို့ပြီးတော့ကွန်မြူရေးလုပ်ငန်းတွေအပေါ်ပြီးတော့မြန်ဆန်ပြီးတော့ပြီးသွားမှာပဲနှေးနေတယ်ဆိုရင်တော့နှေးတာနဲ့များကြာမှာပဲအဲ့လိုရှိပါတယ
်ဟုတ်ကဲ့ဒီကောင်းဆောင်မှုပိုင်းကဒီလိုအမြင်ရှိတယ်မျောမှန်းတယ်ဒါပေမဲ့တကယ်အုတ်ထည်လူတို့ကိုသက်ဝင်ယုံကြည်လာအောင်ပူပေါင်းဆောင်ရွက်လာပါဝင်လာနိုင်အောင်တော့ဘယ်လောက်ထိလွယ်လကူလုပ်နိုင်မယ်ထင်ပါသလဲခင်ဗျာတော်လေးခက်ခဲမဲ့ကိစ္စဖြစ်မနေဘူးလား
ဟုတ်ပါဒီလိုပါကောင်းဆောင်ဆိုတာကတော့ကောင်းဆောင်လုပ်တဲ့အခက်အခဲကိုရင်ဆိုင်ဖို့သူကမကြောက်လို့ကောင်းဆောင်တက်လို့တောင်းအဲဒီတော့ကျွန်တော်တို့လည်းအခုဒီ UHRD ဖွဲ့ပြီးတဲ့နောက်ပိုင်းမှာရိုးရိုးလူတို့စီအောင်နဲ့ညီလူတို့ကို public relations လုပ်တဲ့ညီ communicate လုပ်တဲ့ညီဒီနည်းတွေအကုန်လုံးရှင်းပြနိုင်ရတယ်တုံးပြီးတော့ကျွန်တော်လုပ်မှာပါအဲဒါစိန်ခေါ်မှုကိုကြောက်နေရင်တော့ကောင်းဆောင်မလုပ်ဘဲနဲ့ထိုင်နေဖို့ပဲရှိတယ်အဲဒါကောင်းဆောင်လုပ်တဲ့လူအားလည်းစံတော်မှုကိုရင်ဆိုင်ရဲအတွက်ကြောင့်ကောင်းဆောင်နေနေတဲ့သူကသူ့ဘာလို့ခိုင်းနေတာဖြစ်ပါတယ်။ဥပမာဆိုရင်နိုင်ငံတကာအကုန်လုံးပြောကြတဲ့တခါလေ religious persecution လုပ်တယ်ဘာညာလျှောက်ပြောနေတာ။ဒါနဲ့ရန်ကုန်မြို့မှာလာကြည့်ပါရန်ကုန်မြို့ဗန်လင်းမြို့အကုန်လုံးဘာသာပေါင်းစုံမင်းချမ်းချမ်းပြောရှင်နေကြတာ
။အဲ့ဒါတွေဟုတ်ပါတယ်။ဒါပေမဲ့ဒီဟာကိုပြင်းပြထန်ထန်ဆက်ညှိဖို့ကြိုးစားနေတဲ့အုပ်စုလည်းရှိရလေ။
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်ကျွန်တော်သိပါတယ်ဘယ်လိုစတင်နေလဲဆိုတာလည်းသိပါတယ်ဒါနဲ့ကျွန်တော်ဗုဒ္ဓဘာသာဆိုတော့ကျွန်တော်အမြင်ကတော့မဟုတ်မမှန်တဲ့စကားကိုသစ္စာနဲ့ပဲမှန်ကန်တဲ့စကားနဲ့ပဲတုံ့ပြန်လို့ရတယ်အပြင်မှာတော့ဒါငကိုတွေကမုန်းပြီးတဲ့စိတ်ရှိနေတဲ့ဒီစိတ်ကိုခံဖြစ်နေတဲ့ဟာတော့ဒီလိုပဲပြောကြမှာပဲဒါမထူးဆန်းပါဘူး
ဥကြောစံသားရဲ့မျက်မှောက်ရေးရာတုံသက်ချက်အစီအစဉ်မှာအပြောလွယ်အလုတ်ခက်မဲ့ရခိုင်ပြည်တနာဖြည့်ရှင်းရေးဆိုတာကိုနှားဆင်ခဲ့ရတာပါဒီအစီအစဉ်ကိုသူယုံကြည်ရာအပတ်စဉ်ကဏ္ဍနဲ့ဒူးဂျာသာပတိနေမနက်ခင်းမှာပြန်လည်နှားဆင်ရဖို့ရှိပါတယ်တခါဂျာသာပတိနေညာပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်မှာတော့ဦးဝင်းမင်းရဲ့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရမှာဖြစ်တယ်လို့တောက်ကြညမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆုံးနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးစနေနေ့ညထုတ်လွှင့်မဲ့ VOA တိုက်ရိုက်လေလံအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကြည့်အောင်ပ
ါသောရရှိမြတ်ခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင်းအဲ့ဒီဒေသကမွတ်စလင်တွေတိုက်နဲ့ကြီးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပြီးမှာတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်တန်ခတ်ရေးယူဖို့နိုင်ငံတကာကလှုံ့ဆော်လာပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ဘာကြောင့်အခုလိုပြစ်မှတ်ထားရေးယူဖို့လှုံ့ဆော်လာတာပါလဲဒီလိုပြစ်မှတ်ထားရေးယူတန်ခတ်မှုတွေဟာမြန်မာဒီမိုကရေစီရဲ့အပြောင်းလဲဆောင်ရွက်မှုတွေအတွက်အထောက်အကူဖြစ်စေပါသလားအဟံတားဖြစ်စေပါသလားဆိုတာကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပို့ပေးထားမယ်ဆိုရင်တိုက်ရိုက်လေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ခင်ဗျာဒါမှမဟုတ်စာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကိုယ့်ရဲ့သဘောထားအမြင်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-232-3854ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းတဲ့သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာပါဝင်ဆွေးနွေးလူသူတွေအနေနဲ့ကျွန်တော်တို့ရဲ့ VOA ရုံးချုပ်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့နိုင်ပါတယ်အခုတော့တပတ်အတွင်းမှာရှိတဲ့ဒီအားကစားနဲ့ပတ်သက်တဲ့သတင်းတွေကိုစူးစီးထားပြီးကိုရန်နိုင်ကနေပြီးတော့အားကစားကဏ္ဍမှာတင်ပြထားပါတယ်
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် FIFA ဥက္ကဋ္ဌဆက်ပလက်တန်နဲ့ UEFA ဥက္ကဋ္ဌပလတီနီတို့ကိုမိတ်ဆွေဟောင်းတွေအဖြစ်နဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်လို့ရုရှားနိုင်ငံကပြောလိုက်ပါတယ် Everton သင်းက Ronald Koeman ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပမဲ့စောင်းသည့် Olympic ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားအာဏာပိုင်တွေကပြောလိုက်ပါတယ်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအဂလီလိုက်ဆောင်မှုအရှုပ်တော်ပုံတွေနဲ့ဘောလုံးလောကကနေတားမြစ်ခံထားတဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ပလက်တန်နဲ့ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမီရှယ်ပလက်တီနီတို့ကိုရုရှားသမ္မတပူတင်ရဲ့မိတ်ဆွေဟောင်းတွေဖြစ်တဲ့2018ကမ္ဘာဖလားကိုတက်ရောက်ဖို့ကြိုးဆိုတယ်ဆိုပြီးတော့ရုရှားဆိုရပြောခွင့်ရဒမစ်ထရီပက်စကော့ကတောက်ကြနေမှာပြောလိုက်ပါတယ
်ခင်ဗျားတို့သိတဲ့အတိုင်းကမ္ဘာဖလားဘောလုံးဘွဲ့ဆိုတာတကယ်ပြိုင်ပွဲကြီးဖြစ်ပြီးတော့ဧည့်သည်အားလုံးကိုလည်းကြိုးဆိုသွားမှာပါဒီထဲမှာမိတ်ဆွေဟောင်းတွေလည်းပါပါတယ်FIFA ဥက္ကဋ္ဌဟောင်းဆက်ပလက်တာနဲ့သမ္မတပူတင်တို့ဟာအချိန်တော်ကြာကလေးကရင်းနှီးခဲ့ကြပြီးတော့သမ္မတပူတင်ရဲ့ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းပလတီနီတို့လည်းကောင်းကောင်းသိကြပါတယ်။ဒါကြောင့်မလို့သူတို့ကမော်စကိုမြို့ကနေပြီးတော့ကြိုးဆိုပါတယ
်။မစ္စတာပလက်တာကိုအဂိလိုက်ဆောင်မှုအရှုပ်တော်ပုံနဲ့ပတ်သက်ပြီး FIFA ကျင့်ဝတ်ဆိုင်ရာကော်မတီက2015မှာယာရုကနေထုတ်ပယ်ခဲ့ပြီးတော့ပလတီနီကတော့သူ့ကိုကျင့်ဝတ်ချိုးဖောက်မှုတွေနဲ့ဆွဲဆိုခဲ့တဲ့အမှုယူကန်ရှုံးပြီးတဲ့နောက်2016ခုနှစ်မှာဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအဖြစ်ကနေနှုတ်ထွက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးစလုံးကိုဘောလုံးလောကကနေတားမြစ်ထားတဲ့အတွက်2018ကမ္ဘာဖလားကိုရုရှားဆိုရဘက်ကပြောသလိုတက်ရောက်လို့ရမရဆိုတာကတော့စဉ်းစားစရာစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာအဗရန်သင်းကတော့နီးပြရော်နယ်ကွန်မန်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တယ်လို့တနင်္လာနေ့မှာကြေညာလိုက်ပါတယ်အဗရန်သင်းဟာပြီးခဲ့တဲ့ပရီးမီယာလိဂ်ပွဲစဉ်မှာအာဆနယ်အသင်းကို5ဂိုး2ဂိုးနဲ့ရှုံးနိုင်ခဲ့ပြီးအခုနဲ့ဘောလုံးရာသီ6ပွဲကစားပြီးချိန်မှာလည်း2ပွဲနိုင်2ပွဲစီ5ပွဲရှုံးနဲ့ချစ်မှတ်ပဲရသေးပြီးတော့အဆင့်18မှာရှိနေတာကြောင့် Everton ကကိုမန်ကိုထုတ်ပယ်လိုက်တာဖြစ်တယ်လို့ကြေညာခဲ့ပါတယ်ခင်ဗျာAC Milan နောက်တန်းလူဟောင်းကာကာဂလာဇီကတော့နိုင်ငံရေးနယ်ရဲကိုဝင်ဖို့လုပ်နေပါပြီ။ဂျော်ဂျီယာနိုင်ငံရဲ့မြို့တော်တီပလီစီမြို့တော်ဝန်အဖြစ်နဲ့ဝင်ရွေးခံဖို့လုပ်နေတာပါ။ဂျော်ဂျီယာရဲ့အာဏာရပါတီဖြစ်တဲ့ Dream Party ကိုယ်စားလှယ်တော်အဖြစ်နဲ့ဝင်ရွေးခံမှာဖြစ်ပြီးတော့သူ့ကို Dream Party တီထောင်သူလည်းဖြစ်ဂျော်ဂျီယာရဲ့အချမ်းသာဆုံးပုဂ္ဂိုလ်ကကြောတော့နောက်ခံပေးထားတာကြောင့်လူအတော်များများကလည်းသူနိုင်မဲဆိုပြီးတော့မျှော်လင့်နေကြပါတယ်။သူက2017မှာဘောလုံးကစားတာကနေအနားယူခြင်းကစပြီးတော့နိုင်ငံရေးဘက်ကိုဥလဲလာခဲ့တာပါ။အခုနောက်ပိုင်းမှာတချိန်ကနာမည်ကြီးကစားသမားတချို့လည်းနိုင်ငံရေးလောကထဲကိုဝင်လာနေပြီးတော့ AC Milan နဲ့ Liberia တိုက်စစ်မှုအောင်ဖြစ်တဲ့ George Weah ဆိုရင်လည်း Liberia သမ္မတရွေးကောက်ပွဲမှာဝင်အရွေးခံပြီးတော့ပထမအကြော့ကိုအနိုင်ရထားပါတယ်ခင်ဗျာတောင်ကိုရီးယားနိုင်ငံကတော့ရှင်းနေကြရင်ပြုံချမ်းမှာကျင်းပမဲ့2018ဆောင်းရာသီအိုလံပစ်ပွဲလုံခြုံရေးနဲ့ပတ်သက်ပြီးတော့ထပ်လောင်းအာမခံလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်းမှုအန္တရာယ်တွေတိုးလာနေတာကြောင့်ပြိုင်ပွဲရဲ့လုံခြုံရေးအပေါ်မှာအားလုံးကလည်းစိုးရိမ်လာနေကြတာပါ။ဒါပေမဲ့တောင်ကိုရီးယားနိုင်ငံအနေနဲ့ပြုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာဘေးကင်းလုံခြုံမှုရှိမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရရအန်ဖတ်ကတန်မန်နေနဲ့နိုင်ငံသားကုမ္ပဏီတွေရဲ့အမှုဆောင်ရာရှိတွေကိုထောက်ကြားနေကပြောကြားလိုက်ပါတယ်
We consider
ဆောင်းရာသီအိုလံပစ်ပြိုင်ပွဲအတွင်းမှာပြုံချမ်းကိုလာကြမဲ့နိုင်ငံတကာအားကစားအဖွဲ့တွေအိုလံပစ်မိသားစုဝင်တွေနဲ့ပြိုင်ပွဲကိုလာအားပေးကြမဲ့သူတွေအားလုံးဘေးကင်းလုံခြုံမှုရှိစေဖို့ကကျမတို့အားလုံးရဲ့ထိတ်ဆုံးဦးစားပေးကိစ္စဖြစ်ပါတယ်
။2018ပြုံချမ်းဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုတော့လာမဲ့ဖေဖော်ဝါရီလ9ရက်နေ့ကနေ25ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံဘက်မှာတော့ဒီအမေရိကန်ဘောလုံးပွဲတွေအတွင်းနိုင်ငံတော်တချင်းတီးဆိုနေတဲ့အချိန်မှာတချို့ကစားသမားတွေမတ်တပ်မရက်ပဲဒူးထောက်ကြတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့ကစားသမားတွေကြားမှာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်နေပါတယ်။သမ္မတထရမ့်ကတော့နိုင်ငံတော်တချင်းတီးဆိုချိန်မှာမတ်တပ်မရက်ပဲနေတဲ့သူတွေကိုအသင်းပိုင်ရှင်တွေအနေနဲ့အသင်းကနေထုတ်ပယ်တင်တယ်လို့ပြောလိုက်ပြီးတဲ့နောက်မှာဒီကိစ္စကပိုပြီးတော့ကြဲကြဲလောင်လောင်ဖြစ်လာခဲ့တာပါ။အမေရိကန်အမျိုးသားဘောလုံးဖွဲ့ချုပ် NFL ရဲ့အကြီးအကဲ Roger Goodell ကတော့ကစားသမားတွေအနေနဲ့နိုင်ငံတော်တချင်းတီးဆိုချိန်မှာမတ်တပ်ရက်တင်တယ်လို့ပြောလိုက်ပါတယ
် We believe everyone
ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ကစားသမားတွေကိုမတ်တပ်ရက်ပေးစီချင်ပါတယ်မတ်တပ်ရက်ပေးဖို့အတွက်ကိုလည်းအားပေးသွားမှာဖြစ်တယ်လို့လူမှုအတိုင်းဝိုင်းအတွင်းမှာလည်းဒီကိစ္စကိုဆက်လုပ်ဖို့လှုံ့ဆော်သွားမှာပါ
အသင်းပိုင်ရှင်တွေကစားသမားတွေနဲ့ကစားသမားသမဂ္ဂတွေညီအောင်မျိုးမှာနှစ်ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုပြောခဲ့တာဖြစ်ပါတယ်တကယ်လို့ကစားသမားတွေအနေနဲ့ဆက်ပြီးတော့အထူးထောက်ဆန္ဒပြနိုင်မယ်ဆိုရင်ရည်ရွယ်ဖို့ရှိသလားဆိုတာကိုတော့အခုချိန်မှာမပြောနိုင်သေးဘူးလို့သူကပြောကြခဲ့ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ဆက်တဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာဗီဒီယိုကနေထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ bambis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမနေ့ဖြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00-9:00အထိလိုင်းဒိုမီတာ32/40/48တို့မှာဖမ်းယူနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဆောင်းရွက်ချက်တွေပေါ်အပြင်းထန်ဝေဖန်ခဲ့ကြတဲ့ Republican Party ထက်လက်တော်အမတ်နှစ်ဦးနောက်တစ်ချိန်ပြန်ရွေးမခံမှုဆုံးဖြတ်ခဲ့တာနိုင်မို့ခွင့်လန်းလုံးဝမရှိလို့သာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ် Arizona ပြည်နယ်ထက်လက်တော်အမတ် Jeff Flake နဲ့ Tennessee ပြည်နယ်ထက်လက်တော်အမတ် Bob Corker နှစ်ဦးစလုံးဟာနိုင်ငံရေးအရာထိနာသူတွေဖြစ်တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်မှာသမ္မတကမှတ်ချက်ပေးပြောဆိုလိုက်တာပါထလတော်မှ Flake ကတော့2018နိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာပြန်ရွေးခံမှာမဟုတ်ကြောင်းလွတ်တော်မှာမနေ့ကပဲကြေညာခဲ့တယ်လို့သမ္မတ Trump ရဲ့ဆောင်ရွက်ချက်တွေပေါ်မှာလည်းအပြင်းထန်ဝေဖန်ခဲ့တာပါတရုတ်သမ္မတရှီကျင်းပင်ကို Communist Party ရဲ့ခေါင်းဆောင်ဖြစ်နောက်ထပ်တတန်း၅နှစ်ဆက်လက်တာဝန်ယူဖို့ဒီကနေ့ပဲတည်ဝင်ရွေးချယ်လိုက်ပါတယ် Communist Party ဘိုးကော်မတီကရွေးချယ်ခဲ့ပြီးတဲ့နောက်ဘိုးနိုင်ငံရေးဦးဆောင်ဖွဲ့ Policy Bureau ကော်မတီဝင်တဲ့ငါးဦးနဲ့အတူအသက်64နှစ်အရွယ်သမ္မတရှီကျင်းပင်ကိုပြင်းမြို့တော်ကပြည်သူ့ခန့်မှန်းမှာအတူရှင်တွဲတွေ့ခဲ့ကြရတာပါ Policy Bureau ကော်မတီဝင်တွေထဲမှာလူပေါင်းစုလို့သမ္မတရှီကျင်းပင်အပြင်အသက်62နှစ်အရွယ်ဝင်းကြီးချုပ်လီကချင်းတူပဲပြန်လည်ရွေးချယ်ခံခဲ့ရပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းကပြစ်ကတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေနေရရင်ပြန်နေရေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံရမှာဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့ကုလသမဂ္ဂအတွင်းမှုချုပ်အောင်ကော်ဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအကောင့်ထက်ပေါ်ဖို့ကြိုးပမ်းနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့ပြည်ညက်ပြည်ရဲဝန်ကြီးအက်စတရက်စမန်ကံကိုပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြပါတယ်။မနေ့ကတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရရှိသွားသူတွေကိုပြန်လည်စစ်ဆေးလက်ခံမှုအပအဝင်သဘောတူညီချက်အချက်ဆက်ချက်ကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးသဘောတူခဲ့ကြပါတယ်။ဩဂုတ်လ25ရက်နေ့ကနေရခိုင်ပြည်နယ်မြောက်ပိုင်းမှာ ASA ဆွန်ရောက်အုပ်စုရဲ့တက်ခတ်မှုကိုတံပြန်ချိန်မုန်းတဲ့စစ်ဆင်ရေးတွေနောက်ပိုင်းအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူဒုက္ခသည်ပေါင်း6သိန်းကျော်ထိရှိနေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Patrick Dewa ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line numita 242532 52 52တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်များအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.